Nell'inizio di una gara di Leo, မိဘတို့ယုံကြောင်းကြည်စဉ်အဖြစ်နဲ့ဟောကြားပြတာဆောဆုံးမှထတော်မူခဲ့ပါတယ်။ဘုမက္ခေရှင်ဘာမှာဘာဂုတ္တမဒိဋ္ဌိခေါ်ဆိုတယ်ဒီအပိုင်းနဲ့ပတ်သက်ပြီးတော့ဘုရားရှင်ကိုရိုတိုင်းကမဟာသတိပဋ္ဌာန်သုတ်တန်းစတဲ့ထိုးထိုးသုတ်တန်းကြီးမှာတိတိကျကျအရှင်းလင်းပြပြထားပြီးဖြစ်ပါတယ်။မဟာသတိပဋ္ဌာန်သုတ်တန်းမှာကတမသဗ္ဗိကဝေသမာဓိတိစေတယံတုသမာဓိတိဆိုတာပါလေဒီလိုမြတ်စွာဘုရားရှင်ကမင်းကုန်မေ့ပြီးတော့ဘုရားရှင်ကိုယ်တော်တိုင်ကသမာဓိတိဆိုတဲ့သက္ကလုံရဲ့အတိတ်ဘယ်ကို၄မျိုးဖော်ပြထားပါလဲဒုက္ခဉာဏံဒုက္ခသမုဒိယဉာဏံဒုက္ခនិရောဓဉာဏံဒုက္ခនិရောဓဂ ामि နိယပရိပရာယဉာဏံဆိုပြီး၄ချက်ဖွင့်ထားဒုက္ခဉာဏ်ဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိသမုဒိယဉာဏ်သမုဒိယသစ္စာကိုသိမြင်နေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိဒုက္ခនិရောဓဉာဏ်ဒုက္ခချုပ်ရာနိဗ္ဗာန်သို့နိဗ္ဗာန်ကိုသိမြင်နေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိနံပါတ်၄ကျတော့ဒုက္ခនិရောဓဂ ामि နိယပရိပဒာယဉာဏံဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်ခြင်းဟုခေါ်ဆိုအပ်သောမဂ္ဂသစ္စာကိုသိနေသောဉာဏ်သည်သမ္မာဒိဋ္ဌိဆိုပြီးဒီလိုသမ္မာဒိဋ္ဌိလေးမျိုးဖော်ပြထားပါတယ်ဒီသမ္မာဒိဋ္ဌိလေးမျိုးကိုသတ္တသစ္စာသမ္မာဒိဋ္ဌိလို့ခေါ်ပါတယ်သမ္မာဒိဋ္ဌိဟူသည်မြည်ဒီစိတ်တုတ္တသံသမာဓိတိအမိရတဲ့သမာဓိတိကိုလာပြီးအလုံးဥတိုက်ရှိရှိပါတယ်သမာဓိတိအလုံးဒီစိတ်တုတ္တသံသမာဓိတိနဲ့အလုံးအကျုံးဝင်ပြီးဖြစ်တယ်ပြီးတော့ဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဒီသမာဓိတိလို့ဘုရားရှင်ကဟောလိုက်တော့ဘာလို့ဒုက္ခသစ္စာခေါ်ပါသလဲဆိုတဲ့ဒီမျိုးကတစ်ခုပေါ်လာတယ်ဓမ္မစကြာသအရှိတဲ့ထိုးထိုးဒေသနာတော်မြတ်မှာဘုရားရှင်ကဒီဒုက္ခသစ္စာရဲ့အဓိပ္ပာယ်ကိုဒီနေ့ဆုံးဆုံးရှင်းလင်းပြပြထားပြီးဖြစ်ပါတယ်။မဟာသတိပ္ပဏသုတ်တံပါလည်းရှင်းလင်းပြပြထားပါတယ်။အရင်းချုပ်အပြင်ပြောမယ်ဆိုရင်တန်ခိတ်ဒီနပိစုပါရနဲ့ခန္ဓာဒုက္ခဆိုတဲ့အတိုင်းဥပါဒာနဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာတရားဖြစ်ကြပါတယ်။ဟောရီယာဥပါဒာနဲ့ခန္ဓာလည်းလို့မေးတော့ရူပပါဒနဲ့ခန္ဓာဝေဒနုပါဒနဲ့ခန္ဓာသင်္ခါရပါဒနဲ့ခန္ဓာသင်္ခါရပါဒနဲ့ခန္ဓာဝိညာဉ်နုပါဒနဲ့ခန္ဓာဆိုပြီးဥပါဒနဲ့ခန္ဓာ၅ပါးဆရာဟောထားပါတယ်။ဘာကိုရူပပါဒနဲ့ခန္ဓာခေါ်တယ်ဆိုတဲ့ဒီဘိုင်းနဲ့ပတ်သက်လို့လည်းဘုရားရှင်ကိုရတော်တိုင်းကခန္ဓာဝကသံယုတ်ပါဠိတော်ခန္ဓာသုတ်တံမှာရှင်းရှင်းပြပြထားပါတယ်။ယံဒိဋ္ဌိရူပံဒိဋ္ဌနာကတပိစ္ဆုပ္ပန္နဟိသတဝဝိဒဝဩလာရိကဝဒုက္ခမဝဒီနဝပဏိတဝယံဒုရေတံဒီနေဝသသောဥပါဒံတိယယံဥစ္စတိရူပုပါဒံနေခန္တောအန္တောတိယ၄ပါးတို့ရဲ့အာယုယူရာ32ခုနည်းမြေအတွင်းမှဒိဋ္ဌိနေတဲ့တဏှာဒိဋ္ဌိတို့ဖြင့်ငါငါဟံလို့စွမ်းနှံယူစရာဖြစ်နေတဲ့အတေယုတ္တယပိစုပန်ယုတ္တယအနာဂယုတ္တယဣဇာဒယုတ္တယပိဒယုတ္တယဩလာရိကလို့ခေါ်တဲ့ယင်းကြံတန်းတဲ့ယုတ္တယဒုက္ခမလို့ခေါ်ဆိုအပ်တဲ့ဒုမင်းနုညာနဲ့ယုတ္တယသီလလို့ခေါ်ဆိုအပ်တဲ့ယုံညာနဲ့ယုတ္တယဂဏိတလို့ခေါ်ဆိုအပ်တဲ့မောမြတ်တဲ့ယုတ္တယဒုရလို့ခေါ်ဆိုအပ်တဲ့ရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အလုညာနဲ့ဝေကွာတဲ့ယုတ္တယမန္တိကလို့ခေါ်ဆိုအပ်တဲ့ရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အဋ္ဌဉာဏ်နဲ့ဉာဏ်နဲ့ဉာဏ်တရားဆိုပြီးအာလုံ32မျိုးသောအခြင်းအရာအဖြစ်ဒီရှိနေသည့်ယုတ်တရားအစုအပေါင်းသည် ရုပ်ကိုယ်ပါတဲ့နဲ့ခန္ဓာမြည်တယ်ဒီလိုဘုရားဟောထားတယ်။ဒီတော့ရုပ်ကိုယ်ပါတဲ့ခန္ဓာကိုအတူတူအဖြစ်ရုပ်ပဲခန္ဓာဆိုပြီးခေါ်ဆိုပါတယ်။ယုံတရားအစုအပေါင်းလို့ဆိုလိုတယ်။ဘာယုံတရားတွေစုပေါင်းထားတယ်လို့မေးတော့အဲ့ဒီယုံတရားပြီးဆိုဘာယုံတရားအနာကယုံတရားသိစ္ဆာကယုံတရားပိဋကယုံတရားဟောလာရိကဒုက္ခမဟိနပရိဒဒုရတန်တိကလို့ခေါ်ဆိုအပ်တဲ့ယုံတရားပေါင်းလိုက်တော့တစ္ဆတ်တမျိုးဒါကြောင့်မျိုးသားအဖြစ်အဖြစ်ဒီနည်းယုတ်တရားအပေါင်းအစုတွေဘယ်လိုအပေါင်းစုလဲလို့မြည်တော့30တပေါင်းအတွင်းမှာတည်ရှိတယ်။ကာမတဝဘဝတဝဒိဋ္ဌာတဝဝိဇ္ဇာတဝဆိုတဲ့အာသောတရား၄ပါးတို့ရဲ့အာယုန်ယူရနေမြေ30တပေါင်းအတွင်းမှာတည်ရှိပြီးတော့တဏှာဒိဋ္ဌိတို့ဖြင့်ငါငါဟာလို့ဆွေးနွေးဆုံးကံကြည်အားသိနေတဲ့တစ္ဆတ်တည်းမျိုးသားအချင်းအဖြစ်ဒီနည်းသည့်ထိုယုတ်တရားအစုကိုလည်းရုပ်ဘဝတန်နဲ့ခန္ဓာမြည်တယ်အလားတူပဲဝေဒနာတစ္ဆတ်တစ်မျိုးသောအခြင်းအဖြစ်ဒီနည်းနဲ့ဝေဒနာအစုကိုတစ္ဆတ်တစ်မျိုးသောအခြင်းအဖြစ်ဒီနည်းနဲ့သင်ညာတရားအစုကိုတစ္ဆတ်တစ်မျိုးသောအခြင်းအဖြစ်ဒီနည်းနဲ့စေတသိက်သင်္ခါရတရားအစုကိုတစ္ဆတ်တစ်မျိုးသောအခြင်းအဖြစ်ဒီရှိနေတဲ့အတိတ်ရဲ့ဝိညာဉ်တရားအစုအပေါင်းဆိုပြီးသင်ညာအစုကို၅မျိုးအဲဒီအစုကို၅မျိုးကိုဥပါဒနဲ့ခန္ဓာလို့ခေါ်ပါတယ်သူဥပါဒနဲ့ခန္ဓာ၅ပါးကိုထိုးထင်သိမြင်နေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိဒီလိုဖျားခေါ်တယ်မဂ္ဂင်၈ပါးကျင့်စဉ်တရားတွေကိုနိဗ္ဗာန်မဂ္ဂင်၈ပါးကျင့်စဉ်တရားကိုနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်အဖြစ်လက်ခံနိုင်တယ်ဆိုရင်မဂ္ဂင်၈ပါးဆုံးမြင်မှလည်းနိဗ္ဗာန်ကိုရမယ်ဆိုတဲ့လက်ခံနိုင်တယ်ဆိုရင်ယောဂဝဆရာပုဂ္ဂိုလ်ဒီဒုတိယတမျိုးသောအခြင်းအဖြစ်ဒီနေ့ကဥပါဒဏ်နဲ့ခန္ဓာ၅ပါးအမြင်ရနေတဲ့ဒုက္ခသစ္စာတရားကိုသိရှိတဲ့သမ္မာဒိဋ္ဌိဉာဏ်ရရှိအောင်ကျူစွာအထောက်အပံ့ဖြစ်ပါတယ်ဒီလိုကျိုးစားအပ်တဲ့အပိုင်းမှာဘလောက်ကြာကြာအထောက်အမလဲလို့ဒီမေကွန်ခဏခဏမေးကြပါလေ။ဘုန်းကြီးတို့ကတော့ဒီမေကွန်ဖြေဖို့နည်းနည်းလေးခက်ခဲ။ဘာကြောင့်ခက်ခဲတယ်လဲလို့မေးရင်တော့ဘုရားရှင်လက်ထက်တော်အချိန်ခါကဒီအထောက်သွားကြတဲ့တော်ကောင်းတွေတဲ့ကိုပြန်ကြည့်လိုက်တဲ့အချိန်ခါမှာဒီနေ့တည်းကဒနာနဲ့မြတ်အထောက်ရုံးနဲ့ဒီသစ္စာလေးပါးကိုထွက်တင်သိမြင်သွားတဲ့တော်ကောင်းတွေရှိကြသလိုရေပေါင်းများစွာလာပေါင်းများစွာအတုံးမှာသစ္စာလေးပါးကိုသိကျေပြန်ရတဲ့ကြောင်ကောင်းတွေလက်ရှိကြတယ်။မြင်ပေါင်းများစွာကြည်ကြံတဲ့ကိုပေါင်းများအတုံးပေါင်းမှာသစ္စာလေးပါးကိုသိကျေပြန်ရတဲ့ကြောင်ကောင်းတွေလက်ရှိကြပါလေ။မြန်ရှင်လက်တဲ့တော်တဲ့ကပုဂ္ဂိုလ်30ဇနီးအဖြစ်အခက်စားပုဂ္ဂိုလ်အလတ်စားပုဂ္ဂိုလ်အညာစားပုဂ္ဂိုလ်ဆိုပြီး3မျိုး30ရှိကြသည့်အတွက်ဒီနေ့ပြန်မှလည်းဒီလိုပုဂ္ဂိုလ်3မျိုး30ရှိနေမယ်ဆိုတာကတော့ခံမှန်းတော့ရပါတယ်နော်။ဉာဏ်ဉာဏ်ချက်မြင့်နေတဲ့တရားကောင်းတွေအဖို့လွယ်ကူတော့လဲဉာဏ်ဉာဏ်အလဲအလတ်တန်းစားတာရှိတဲ့တရားကောင်းတွေအတွက်တော့အလဲအလတ်အချိန်ပေးရမယ်သဘောရှိတယ်။ဉာဏ်ဉာဏ်တော်လေးနှုံနေနေတဲ့တရားကောင်းဖြစ်ခဲ့မယ်ဆိုရင်တော့အချိန်တော်တော်များများကြီးပေးရမယ်သဘောတော့ရှိပါတယ်။ဒါကြောင့်နိဗ္ဗာန်ရောက်ကြောင်းจิตစဉ်ကိုကျင့်တဲ့အပိုင်းတွေမှာအချိန်ဘယ်လောက်ကြာမလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဖြေဖြေဖို့ရန်ကတော့အတိအကျမဖြေလို့မရတဲ့သဘောရှိပါတယ်။ဒီပရိသတ်ထဲမှာလည်းတချို့ယောဂီများပါကြပါတယ်။ရေပေါင်း40ခန်းလောက်နဲ့ဝိပဿနာပိုင်းကိုကြီးကြီးနဲ့လည်းရောက်ရှိသွားတဲ့သရောပေါင်းတွေလည်းဒီထဲမှာရှိကြပါတယ်။လာပေါင်းသရောကြာကြာနှစ်ပေါင်းသရောကြာကြာအထုံးမှာဝိပဿနာပိုင်းဆိုရောက်ရှိသွားတဲ့သရောပေါင်းတွေလည်းရှိကြပါတယ်။ဒါကြောင့်မိမိတို့ရဲ့ဇိဗုဒ္ဓတဲ့ဗာရမီအရှင်အဝါအပေါ်မူတည်ပြီးတော့ဒီအတိညာကပြေဆိုပါစတဲ့အဖြစ်တစ်သက်တစ်မျိုးသောအခြင်းအဖြစ်ဒီနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေကိုတွေ့တင်သိမြင်တဲ့ဉာဏ်ဒီဘလောက်ကြာမယ်ဆိုတာအတိအကျမပြောနိုင်တဲ့သဘောရှိပါတယ်ဒုက္ခသစ္စာ၄ပါးကိုတွေ့တင်မသိခဲ့ရင်နိဗ္ဗာန်ရမရဆိုတာမင်းကရှင်းရှင်းပြန်ပြခဲ့ပြီးဖြစ်ပါတယ်ဒီဒုက္ခသစ္စာအမြင်ရနေတဲ့ဒုစိတ်တစ်မျိုးသောအခြင်းအဖြစ်ဒီရှိနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေကိုသမ္မာဒိဋ္ဌိဉာဏ်ဖြင့်ကိုယ်တိုင်မြင်ဖို့ဆင်းဖို့မသိခဲ့ရင်အရိယာမညာဘုံညာနိဗ္ဗာန်ကိုဘယ်တော့မှမရနိုင်ဘူး။သံဃာဝစီရဲ့ဒုက္ခဘယ်လိုမှမကုန်ဆုံးနိုင်ဘူးဆိုဘုရားရှင်ကိုယ်တော်တိုင်ကအတိအကျဟောထားပြီးဖြစ်ပါတယ်။သံဃာဝစီရဲ့ဒုက္ခကြီးကုန်ဆုံးခြင်းနဲ့တရားကောင်းမှန်ရင်ဒီဒုက္ခသစ္စာကိုပရမရှိဥစ္စာတိအောင်ကျင့်စားအထောက်အပံ့ပါတယ်။ ဒီလောကဒေသကိုသိရှိနေတဲ့ဉာဏ်သည်သမ္မာဒိဋ္ဌိဖြစ်ပါတယ်။ထိုသမ္မာဒိဋ္ဌိဉာဏ်လို့ခေါ်ဆိုအပ်တဲ့မဂ်ရဲ့တရားကိုမိမိရဲ့ယုံနာတန်တန်အစင်မှကျင့်ဝတ်လာအောင်။ဒီနည်းအားဖြင့်ဝိပဿနာဉာဏ်မိမိရဲ့ယုံနာတန်တန်အစင်မှကျင့်ဝတ်လာအောင်ကြိုးစားရမှာဖြစ်တယ်။ထိုသမ္မာဒိဋ္ဌိဉာဏ်ကိုရရှိပြီးတဲ့သရောကောင်းကနောက်တစ်ဆင့်တက်ပြီးတော့ဘာလို့ကမလဲလို့မေးတော့သမုဒိယဉာဏအယသမုဒိယသစ္စာကိုထိုးထင်သိမြင်နေတဲ့သမ္မာဒိဋ္ဌိဉာဏ်ကိုရရှိအောင်ကျူးစရာမှာဖြစ်တယ်။ဘာကိုသမုဒိယသစ္စာခေါ်ပါသလဲလို့မင်းရဲ့ဘုရားရှင်ကိုယ်တော်တိုင်ကဝေဖန်ပါဠိတော်မှာသမုဒိယသစ္စာကို၅မျိုးခွဲခြားပြီးဟောထားခဲ့တော့ဟောထားတော်မူခဲ့ပါတယ်။နံပါတ်၁တဏှာကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။နံပါတ်၂ကိလေသာ၁၀ပါးကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။နံပါတ်3အကုသိုလ်တရားအလုံးကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။နံပါတ်4မန္တရာဝုကိုလည်းပတ်စေတတ်တဲ့အာသောတရားတို့ရဲ့အာယုံဖြစ်တဲ့အလောဘအာဒေါသအာမောဟခေါ်တဲ့ကုလမူလတရား3ပါးနဲ့အကုသိုလ်တရားအလုံးကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။နံပါတ်5မန္တရာဝုကိုလည်းပတ်စေတတ်တဲ့ကုသိုလ်ကံမှန်တယ်များနဲ့အကုသိုလ်ကံအလုံးကိုလည်းသမုဒိယသစ္စာလို့ခေါ်တယ်။ပေါင်းလိုက်တော့ဘယ်နည်းနည်းလဲ။ငါးနည်းအဲဒီငါးနည်းထဲမှာနှစ်ပါးငါးဖြစ်တဲ့နည်းကုသိုလ်ကံအကုသိုလ်ကံမှန်တယ်များကိုသမုဒိယသစ္စာလို့ခေါ်တဲ့နည်းကတော့နိဗ္ဗရေသနည်းသမုဒိယသစ္စာကိုအကျင့်အကြံမရှိကုန်စင်အောင်ခွင့်ကြားပြတာဆုံးဆုံးပါတော်မူတဲ့နည်းလို့ဒီလိုအထက်ကံများကသတ်မှတ်ပေးထားပါတယ်။ဒါဖြစ်လို့ဘုရားရှင်လည်းဒီကဲ့သို့ခွင့်ကြားသိကြပြီးတော့ဟောကြားနေရတယ်လို့မြင်တော့တရားနာပရိသတ်ဖြစ်နေတတ်တဲ့တရားကောင်းတို့ရဲ့အလိုအစ္ဆာတရားတတ်ခံကိုကြည့်ပြီးဟောရတာပါ။ဇဏံကိုသမုဒိယသစ္စာနည်းလို့ဟောတဲ့နည်းကတော့ဗရဏာနည်းဖြစ်ပါတယ်။သိစိတ်မျိုးစိတ်လည်းရင်းချက်နည်းကမျိုးစိတ်တဲ့ကုအတွင်းမှာရှိနေတဲ့အစောတအစိတ်အမခန်းချောက်တဲ့ဘူးဆိုရင်ယင်းမြေဥဒ္ဒအစရှိတဲ့အကြောင်းရင်းရတဲ့ဒဏ္ဍာမှာကျက်ချာဆက်ရုပ်ခဲ့တော့သောတိတေမှာအပင်များပေါက်ထွန်းလာနိုင်တယ်လို့အလားတူပဲတဏအစုတ္တအစိတ္တရှိနေသေးရင်ကုသိုလ်ကအကုသိုလ်ကမှန်မှန်များဒီအကျိုးဆိုတဲ့အသည့်ကိုဖြစ်ပေါ်စေနိုင်သည့်စွမ်းအားအပြည့်အဝရှိပါသေးတယ်။အငြိယသစ္စာတစ်ခုကိုမိစ္ဆာမျှနိုင်လို့ဒီသစ္စာမှာအတွင်းမှာတည်ရှိနေတဲ့အစုတ္တအစိတ္တဟူသမျှအာလုံခန်းချောက်သွားပြီဆိုရင်သောတိတေဒီနောက်ထပ်အပင်အသည်းဆိုတဲ့အကျိုးတရားကိုဖြစ်ဆုံးရှင်နိုင်တဲ့စွမ်းအားဖြင့်ကုန်ခန်းတော်သလိုတဏှာအစုံတအစိတ္တမရှိခင်ရင်ထိုအတဏှာအစုံတအစိတ္တခန်းဆောင်နေတဲ့ယုံနာတန်တအစင်မှာကိဝတည်ရှိခဲ့ဘူးတဲ့ကုသိုလ်ကံအကုသိုလ်ကံမှန်သမျှဒီတဏှာအစုံတအစိတ္တဆိုတဲ့အပေါ်တည်းကိုမရရှိတဲ့အတွက်နောက်ထပ်တစ်ဖန်အကျိုးကိုဖြစ်ဆုံးဖြစ်ဆုံးရှင်နိုင်တဲ့စွမ်းအားမရှိတော့ဘူးဒုက္ခသစ္စာအငြိယနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးယုတ်တရားနံပြတဲ့ကိုဖြစ်ပေါ်စေနိုင်တဲ့စွမ်းအင်ကြီးအလုံးကုန်ခန်းသွားတယ်။ဒါကြောင့်ဒုက္ခသစ္စာကိုဖြစ်စေတတ်သည့်နေရာပေါ်တဏှာသည်အဓိကပြတ်ထန်းတဲ့ပဓာနအကြောင်းတရားတစ်ခုရှိနေသည့်အတွက်တဏှာကိုလည်းသမုဒိယသစ္စာလို့ပြောခြင်းခွင့်ကြားပြတာဆုံးဆုံးမှပြတော်မူပါရဲ့။ဆိုတော့ဒီတဏှာဒီတဏှာတစ်ခုလည်းဖြစ်နိုင်သည်မဟုတ်။တဏှာနည်းရှင်သွဲပြီးတော့အဝိဇ္ဇာလည်းပါရမယ်။ဥပါဒံလည်းပါရမယ်တဏှာလည်းပါရမယ်ကိလေသာကိုသုံးပါရှင်တွဲပြီးဖြစ်တယ်အဝိဇ္ဇာတဏှာဥပါဒံဥဆောင်နေတဲ့ကိလေသာတွေရှင်တွဲပြီးဖြစ်တယ်ဆိုရင်အဝိဇ္ဇာတဏှာဥပါဒံမပါတဲ့ကိလေသာဆိုတာကမရှိနိုင်တဲ့အတွက်ကိလေသာ7ပါးလုံးကိုလည်းသမုဒိယသစ္စာလို့ဒီလိုဖျားရှင်ဟောလိုက်ပြန်တယ်ဒီကိလေသာ7ပါးဒီအကုသိုလ်တရားတွေဖြစ်ခြင်းကြောင့်အကုသိုလ်တရားအလုံးနဲ့ဆက်ဆံနေတဲ့တရားတွေများကြတယ်ကိလေသာ7ပါးလို့ပြောလိုက်ရင်အကုသိုလ်တရားအလုံးကအကျုံးဝင်တော့တဲ့အတွက်အကုသိုလ်ကမှန်တယ်များကိုသမုဒိယသစ္စာလို့ဒီလိုနဲ့ဟောလိုက်ပြန်တယ်။ဒီလိုဆိုရင်ကုသိုလ်ကံတွေကအကျုံးမပေးတော့ဘူးလားလို့မေးချင်ရှိတဲ့အတွက်ကုသိုလ်ကံတွေနဲ့မှသန္တရာဝုကိုလည်းပတ်ပြီးတတ်တဲ့အစွမ်းအားအပြည့်အဝရှိနေတဲ့အလောဘအာဒေါသအာမောဟခေါ်တဲ့အခြေခံကုသိုလ်တရားအလုံးတို့ရဲ့အခြေခံအကြောင်းရင်းဖြစ်တဲ့ကုသလမူလတရား၃ပါးနဲ့တကွာအကုသိုလ်တရားအလုံးကြီးသမှုရိယသစ္စာမြည်တယ်လို့ဒီလိုနဲ့တတိချက်ပြီးဟောပေးပြန်တယ်။ဒီလိုဆိုရင်ကုသလသန္တရာဝုကိုလည်းမသိတတ်တဲ့ကုသလမူလတရား၃ပါးကသာသမှုရိယသစ္စာမြည်ပြီးတော့ဉာဏ်နဲ့တရားကြီးသမှုရိယသစ္စာမမြည်တော့ဘူးလားလို့ဒီလိုမေးပြန်ရှိတယ်။ဉာဏ်နဲ့ကုသိုလ်တရားတွေ။အဲဒါကြောင့်ဘုရားရှင်ကနောက်ဆုံး ထုကတိသအနိယတဲ့ဥပဒနာနဲ့ခန္ဓာ၅ပါးကိုဖြစ်ပေါ်စေတတ်တဲ့ကုသိုလ်ကအကုသိုလ်ကအလုံးကြီးလူမှုရတ္ထဖြစ်ပါတယ်ဆိုပြီးတော့ပြေသမဏီအကျင့်ကြောင့်ရှိကုသိုလ်ဟောပေးရတယ်။ယောဂဝဆရာပုဂ္ဂိုလ်ကထုကုသိုလ်ကအကုသိုလ်ကခန္ဓာများကိုကုသိုလ်အောင်သိအောင်သိသာအထုပ်ဖို့လိုအပ်ပါတယ်။ယောဂတိဆိုတာကဖြစ်လို့လဲဆိုတော့ခုလူသားတွေဥနဲ့တကွအထက်အထက်ကာမဝဆရာနဲ့မြေ ဒီမှာမြေအစရှိတဲ့အထက်တန်းကြတဲ့လူကြီးဘုံဘဝတွေကိုတည့်ရဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းကကုသိုလ်ကံဖြစ်ပါတယ်။ထိုကုသိုလ်ကံမှာအဝိဇ္ဇာတဏှာဥပါဒဏ်တို့ကထိုင်ရတဲ့အရှိတယ်။အဝိဇ္ဇာတဏှာဥပါဒဏ်တို့ထိုင်ရထားအပ်တဲ့ဒီကုသိုလ်ကံဒီကြောင့်သာလျှင်ရုပ်ဘဝ၊လောကန္တာ၅ပါး၊နတ်ဘဝ၊နတ်ခန္ဓာ၅ပါး၊ဒီမဘဝ၊ဒီမခန္ဓာ၅ပါးအစရှိတဲ့ထိုကံ ဒီနေ့ကတော့ဥပါဒံတို့ဆိုင်ရာထအပ်တဲ့ငင်္ဂရကံဒီအကြောင်းဒုက္ခဒေသဖြစ်ပုံကိုသိအောင်ကြိုးစားအထုမှသမုဒိယဒေသကြောင့်ဒုက္ခဒေသဖြစ်ပုံကိုဟိုတိုင်းမှန်စွာသိမှဖြစ်တယ်။အဲဒီလိုသိမှဖြစ်တဲ့အတွက်ခရီးရှင်ကနောက်တနည်းအားဖြင့်ဟောဒိဋ္ဌာယရဏလောက်တာမှာပဲလို့ဟောလဲ။ကုသမေဇာဘိကဝေသမုဒိယဒေသစသည်ဖြင့်မိမိကိုယ်တိုင်မိဘတို့ပြီးတော့ ဝိဇ္ဇာဖြစ်ခြင်းကြောင့်နိခရဖြစ်ပုံနိခရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ဖြစ်ခြင်းကြောင့်နာယဖြစ်ပုံစသဖြင့်ကျောင်းကျဉ်းနေမှုပရိစ္ဆာသမုပ္ပါဒသဘောတရားတွေကိုထိုးထင်းသိမြင်တဲ့ဉာဏ်ကိုလည်းသမုဒိယသစ္စာကိုထိုးထင်းသိတဲ့ဉာဏ်အဖြစ်နဲ့ဟောထားပါတယ်။ဒါကြောင့်ကျောင်းကျဉ်းနေတဲ့ပရိစ္ဆာသမုပ္ပါဒသဘောတရားတွေဆိုတာကိုအတုပြန်ပြီးချုပ်ပြောလို တဲ့သုတ္တကံအသုတ္တကံတွေကြောင့်ဒုက္ခသစ္စာအမြင်ရနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးအကျိုးတရားတို့ဒိဋ္ဌဖြစ်ပုံကိုဟုံတိုင်းမှန်စွာသိအောင်ကြိုးစားအထောက်အပံ့ဖြစ်တယ်ဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဤသမ္မာဒိဋ္ဌိသမုဒိယသစ္စာကိုသိနေတဲ့ဉာဏ်ဤဉာဏ်ဤသမ္မာဒိဋ္ဌိဖြစ်တယ်ဝိပဿနာဉာဏ်ရှင်ကြီးကပြောလိုက်တော့ဒုက္ခသစ္စာကိုထွန်းထွန်းသိနေတဲ့သမ္မာဒိဋ္ဌိဉာဏ်ကိုနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်။သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုထွန်းထွန်းသိနေတဲ့သမ္မာဒိဋ္ဌိဉာဏ်ကိုတော့ဉာဏ်ရှင်ကြီးကပြည့်စုံပိကဉာဏ်လို့ဒီလိုခေါ်ပါတယ်။ယောဂဝဆရာပုဂ္ဂိုလ်ဒီထွန်းနာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပိကဉာဏ်နှစ်ပါးကိုရရှိအောင်ကြိုးစားဖြည့်စွာကြိုးစားအထောက်အပံ့ပါတယ်။သုဒ္ဓကသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးတို့ကိုရှင်းစွာသိအောင်ပါကြောင့်ကျောစာအထုပါတယ်လို့မိတော့သုဒ္ဓကသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကဝိပဿနာဉာဏ်ဤအရှုကအာယုံဖြစ်တဲ့တရားများဖြစ်ကြပါရဲ့ဒါကြောင့်အတ္တဂရမြတ်ကဒီသစ္စာလေးပါးကိုနှစ်နည်းခွဲပြားထားတယ်ဝဋ္ဌသစ္စာဝိဟုဒ္ဓသစ္စာဆိုပြီးသစ္စာနှစ်မျိုးခွဲပြားထားတယ်ဝဋ္ဌသစ္စာဆိုတာကမင်္ဂလာဝတ်ကိုလည်းပတ်စီတတ်တဲ့သစ္စာတွေကိုဝိတ္တသစ္စာလို့ခေါ်တယ်။မင်္ဂလာဝတ်မှာထွံ့မြောက်ကြောင်းဖြစ်တဲ့သစ္စာကိုတော့ဝိဝတ္တသစ္စာလို့ခေါ်ပါတယ်။ဝိတ္တသစ္စာဆိုတာကဒုက္ခသစ္စာနဲ့သမုဒယသစ္စာဒီတရားနှစ်ပါးကိုဝိတ္တသစ္စာလို့ခေါ်တယ်။မင်္ဂလာဝတ်ကိုလည်းပတ်စီတတ်တဲ့တရားတွေဖြစ်ကြတယ်။ဝိဝတ္တသစ္စာဆိုတာကသမုဒယနိရောဓသစ္စာနဲ့မဂ္ဂသစ္စာတရားနှစ်ပါးကိုဝိဝတ္တသစ္စာလို့ခေါ်တယ်။သန္တာဝုကိုမလည်းပတ်စေတတ်တဲ့သန္တာဝုမှထွံ့မြောက်ကြောင်းသစ္စာတရားများဖြစ်ကြပါရဲ့။သုဝတ္တသစ္စာဝိဝတ္တသစ္စာတရားနှစ်ပါးတို့တွင်ယောဂဝဆရာပုဂ္ဂိုလ်သည်ပိစုဟောတိကမ္မဌာနာပိနိဝေသောဟောတိဝဝတိနတိအပိနိဝေသောဆိုပြီးအတ္တဂရမြတ်ကရှင်းရှင်းတင်ပြထားပါရဲ့။ဝတ္တသစ္စာအမြင်ရနေတဲ့ဒုက္ခသစ္စာသမုဒယသစ္စာတရားနှစ်ပါးနဲ့ဝိပဿနာဘာဝနာကမ္မဌာန်းနှလုံးသွင်းသိကြခြင်းဘာဝနာလုံကရကုန်ကြည်တံကြောက်ကိုပေါများအထုရတယ်။ဝိဝတ္တသစ္စာအမြင်ရတဲ့နိရောဓသစ္စာမကသစ္စာတရားနှစ်ပါးနဲ့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ပေါများအထုခြင်းမပြည့်ရဘူးဆိုပြီးဒီလိုဖော်ပြထားတယ်။ဝိဝတ္တသစ္စာအမြင်ရနေတဲ့နိရောဓသစ္စာမကသစ္စာခေါ်တဲ့သံဃောဓသစ္စာတရားနှစ်ပါးရရှိအတွက်ယောဂီတို့ကောင်းသည်ဘာလို့ရမလဲ။ဝိဒ္ဓသစ္စာအမိယနေတဲ့ဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးနဲ့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ပေါများအထောက်ချင်းဆိုတဲ့ဘာဝနာလုံငတ်ရကိုပြည့်စုံပြည့်ထောင်ရမှာဖြစ်ပါတယ်။ဒါကြောင့် ဒီဝိဒ္ဒသစ္စာအနိယနေတဲ့ဒုက္ခသစ္စာကိုသိပြီးတဲ့ဉာဏ်ဒီပါလို့တယ်။ဘာဉာဏ်ခေါ်လဲ။သမ္မာဒိဋ္ဌိ။သမုဒိယသစ္စာကိုတို့တွေသိပြီးတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိ။နောက်တစ်ခုနိရောဓသစ္စာမှာနှစ်မျိုးရှိတယ်။ခယနိရောဓလို့လည်းခေါ်တယ်၊ခဏိကနိရောဓလို့လည်းခေါ်တယ်။အဲဒီနိရောဓကဘယ်ကုဏကဒုက္ခသစ္စာ၊သမုဒိယသစ္စာအနိယနေတဲ့တင်္ခါရတရားတွေကိုတို့တွေသိမြင်ပြီးတဲ့ယောဂီသူတော်ကောင်းကသောဒုက္ခသစ္စာသမုဒိယသစ္စာတရားတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောတွေကိုကြော်လွန်မြောက်ပြီးအဖြစ်ကိုသိရအပြည့်တက်တဲ့ကိုနှလုံးသွင်းခဲ့တော့သောသင်္ခါရတရားတို့ရဲ့ခဏမဆက်တည်းတည်းချုပ်ပြည့်နေတဲ့ခယနိရောဓခေါ်တဲ့လောကီနိရောဓသစ္စာတို့ဆိုက်သွားပါတယ်။သောခယနိရောဓလို့ဘာကြောင့်ခေါ်ရတယ်လို့မင်းရင်သောလောကီနိရောဓသစ္စာအနိယနေတဲ့သင်္ခါရတရားတို့ရဲ့ပြည့်ပြည့်နေတဲ့သဘောကိုသုတင်သိတဲ့အခိုက်မှာခုံဝိပဿနာဉာဏ်ကြီးကတရင်ကအဖြစ်ရာဂအဆက်ရှိတဲ့ကိလေသာများကိုတရင်ကအဖြစ်ပယ်ဆုံးသွားပါတယ်။ပယ်ဆုံးမှုသွားရင်ဒီထုံဉာဏ်ကြီးအခိုက်မှာအလွန်အားကောင်းရှင်းရှင်းဝိပဿနာဉာဏ်ကြီးအခိုက်ကလည်းဝိပဿနာဉာဏ်ကဆိုင်ရဆိုင်ရကိလေသာများကိုပယ်ဆုံးနိုင်တဲ့စွာအားရှိတဲ့လောက်ရှိတယ်။ဟုတ်တော့ဘုလိုအထက်ပိုင်းဝိပဿနာဉာဏ်များရောက်ရှိလာပြီးသင်္ခါရတရားတို့ရဲ့အပြည့်တည့်ကိုမြင်ပြီးဆိုရင်ထုံချင်းကမှာဝိပဿနာဉာဏ်ကသင်္ခါရတရားတွေကိုတရင်ကအဖြစ်ပယ်တတ်တဲ့အပိုင်းမှာအလွန်ဆွန့်အင်ကြီးမှလာတဲ့ထက်မြက်လာတဲ့ဆုရှာလာတဲ့။ဒါကြောင့်အဲ့ဒီအချိန်ကမှသင်္ခါရတရားတွေလည်းခဏမဆက်တည်းတည်းချုပ်နေတယ်။တဏှာကလည်းခဏမဆက်တည်းတည်းချုပ်ပြည့်ချေတတ်တဲ့ဆွမ်းအထုံဝိပဿနာဉာဏ်မှရှိနေတယ်။ဒါကြောင့်အဲ့ဒီဝိပဿနာဉာဏ်အခိုက်ကိုခရဏိရောဓလို့ခေါ်ပါတယ်။ဣဇံတဏိရောဓဆိုတာကတော့ဒုဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဉ်ပေါ်လာမဲ့ထိုအရိယာမဉ္ဇဉ်ကခိလေသာတို့ရဲ့ရှင်စစ်ချုပ်ငင်းရာဖြစ်တဲ့အတ္တငယ်အတ္တငယ်တတ္တအညိတ္တနိဗ္ဗာန်ကိုလှမ်းပြီးအာယုံယူမယ်။ထိုအတ္တငယ်တတ္တအညိတ္တနိဗ္ဗာန်မှာခိလေသာလည်းလုံးဝမရှိဘူး။ဒုက္ခသစ္စာအမိရတဲ့ယုံနာဓမ္မသင်္ခါရတရားတွေလည်းလုံးဝမရှိဘူး။သမုဒိယသစ္စာအမိရနေတဲ့ခိလေသာဥဆောင်နေတဲ့ကုသိုလ်ကအကုသိုလ်ကမှန်သမျှလည်းလုံးဝမရှိဘူး။အကြောင်းတရားအကျိုးတရားမှန်သမျှလုံးဝချုပ်ငင်းနေတဲ့စဉ်စဉ်ချုပ်ငင်းရာဖြစ်တဲ့သဘာဝတည်းကြီးတစ်ခုဖြစ်ခြင်းကြောင့်ဘုရားအသင်္ကတအငိမ့်တနိဗ္ဗာန်ကိုတော့အစ္ဆန္တနိရောဓသစ္စာလို့ဒီလိုခေါ်တယ်။ယောဂီပုဂ္ဂိုလ်ဒီဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးကိုသုံးသိမြင်တဲ့သမ္မာဒိဋ္ဌိဉာဏ်ကိုရရှိပြီးတဲ့အချိန်ခါမှာဒုက္ခယနိရောဓအစ္ဆန္တနိရောဓခေါ်တဲ့လောကီနိရောဓသစ္စာလောကုတ္တရာနိရောဓသစ္စာတရားနှစ်ပါးကိုသိအောင်ဆက်လက်ကြိုးစားအထောက်အပံ့ပါတယ်။ဘုရားကျောင်းသားအထုတ်တဲ့အမိမှဘာရင်းနဲ့ကျောင်းသားအထုတ်ရမလဲလို့မြို့တော်ခုနကသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယာမသမ္မာသတိသမ္မာသမာဓိခေါ်တဲ့ဒီလောကီမဂ်ရဲ့တရားကောင်း၅ပါးနဲ့လက်ညီတက်ညီကြည့်ကြချက်ကိုပေါင်းများအထုတ်ရပါတယ်သမ္မာဝါစံသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့ဒီသီလမဂ်ရဲ့၃ပါးကတော့လောကီအခိုက်မှာပြန်ကျူးဖြစ်နေတဲ့ဆောင်းအားမရှိဘူးဘာကြောင့်လဲအာယုံချင်းမတူလို့ပဲသူ့တဲ့ကချင်းမှာရှောင်ကျင်နေဆိုတာကသူ့သက်ကိုအာယုံယူတယ်။သူ့သက်ကိုမတတ်ဖဲရှောင်ကျင်နေ။သူ့မြင်စီမတရားမယူဘူးဆိုတော့သူတို့ဘာပစ္စည်းဆိုတဲ့အာယုံယူတယ်။သူတို့ဘာပစ္စည်းကိုအာယုံယူတယ်။ချိုးပစ္စည်းကိုမယူဘဲရှောင်ကျင်တဲ့သဘော။အာယုံလေးတွေကကွဲပြားနေတဲ့အတွက်လီလဂျန်သူဖြစ်နေစိတ်တဲ့ခဏတခုအတွက်မှလီလောက်ကြီးမဲ့ခင်တွေကပြန်ကျုံမဖြစ်ဘူး။လောကုတ္တရာခိုင်မာတာဒီသီလကိုကျုပ်ပေါ်သိတတ်တဲ့ကိရိတာအငြိမ့်စိတ်တွေကိုအရိယာမတရားကအကျင့်မဲ့ပယ်ရှားနှိမ့်တဲ့သောအရှင်ရှင်ကြောင့်ထိုလောကုတ္တရာခိုင်မာဒီသီလမဂ်ရဲ့၃ပါးကပြန်သူဖြစ်ပါတယ်။တဏိမဂ်ရဲ့တရားကို၈ပါးလုံးပြန်သူဖြစ်တယ်။လောကီဝိပဿနာဉာဏ်အခိုင်မာတော့သီလမဂ်ရဲ့၃ပါးကကုလုံကြွတင်ပြီးစောင့်ကြည့်ထားတဲ့အတွက်၈ပိုင်းကဖြစ်ပြီးနောက်ပိုင်းကုလုံလက်တွေ့ကျင့်တဲ့ကြောင့်ဘာမြအထုတ်တဲ့အပိုင်းမှာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာသတိသမ္မာသမာဓိခေါ်တဲ့ဒီသမာဓိမဂ်ခင်၃ပါးနဲ့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပခေါ်တဲ့ပညာမဂ်ခင်၂ပါးပေါင်းလိုက်တော့မဂ်ခင်တရားကို၅ပါးပြန်ကျူးဖြစ်ပါတယ်အဲဒီလိုဖြစ်တဲ့အပိုင်းလေးတွေမှာသမ္မာဒိဋ္ဌိအကြောင်းကိုခုရှင်းပြပြီးပြီသမ္မာသင်္ကပ္ပအကြောင်းကိုနည်းနည်းလေးရှင်းပြမယ်သမ္မာသင်္ကပ္ပကိုဘုရားရှင်ကိုယ်တော်တိုင်းကနိက္ခမသင်္ကပ္ပအပြာပါဒသင်္ကပ္ပအဝိညာဉ်တသင်္ကပ္ပဆိုပြီးသင်္ကပ္ပ၃မျိုးဖော်ပြထားပါတယ်။အဲဒီထဲမှာနိက္ခမသင်္ကပ္ပကအရာနည်းနည်းလေးကျဲတယ်။အပြာပါဒသင်္ကပ္ပဆိုတာကတော့မေတ္တာဉာဏ်နဲ့ရှင်တွဲနေတဲ့ဝိတ္တကိုအပြာပါဒသင်္ကပ္ပလို့ခေါ်ပါတယ်။အဝိညာဉ်တသင်္ကပ္ပကတော့ကရုဏာဇန်တိနဲ့ရှင်တွဲနေတဲ့ဝိတ္တကိုအဝိညာဉ်တသင်္ကပ္ပလို့ဒီလိုခေါ်တယ်။ အဲ့တော့ယောဂီပုဂ္ဂိုလ်ကရှင်းပိုင်းမှာကုလိုတရားဘာဝနာများအထုတဲ့အပိုင်းလေးပေါ်လေရေရုပ်တဲ့နာမည်မသိသိနှီးအကြောင်းတရားအကျိုးကျတဲ့မသိသိနှီးမှာတမာရီစက္ကန့်တစ်ခုကုလိုသုတိနိမိထူထောင်ရတယ်ထူထောင်တဲ့အပိုင်းလေးမှာကုလိုအာနာပါနနဲ့တမာရီထူထောင်လို့အာနာပါနမှာသရုတ်တာသမာဓိလို့ဆိုင်အောင်တမာရီထူထောင်တတ်ပြီဆိုရင်ဒီပုဂ္ဂိုလ်ကမေတ္တာကမ္မထဗုဒ္ဓံဥဒ္ဓိကမ္မထမရဏဥဒ္ဓိကမ္မထအတုပကမ္မထခေါ်တဲ့သတုရရကအမိရနဲ့အဆောင်လေးပါကမ္မဋ္ဌာန်းတွေကိုမလွတ်မရှောင်တာမသိမနီရအဖြစ်နဲ့မြတ်စွာဘုရားကတတ်မှတ်ပြီးပြထားပါတယ်။ဒါကြောင့်လဲယောဂီပုဂ္ဂိုလ်ကစောင့်ရှောက်တဲ့ကမ္မဋ္ဌာန်းလေးမျိုးဖြစ်ခြင်းကြောင့်ဒုကမ္မဋ္ဌာန်းတွေကိုသတုရရကကမ္မဋ္ဌာန်းလို့ခေါ်ပါတယ်။အဲဒီလိုကမ္မဋ္ဌာန်းတွေတည်ယူတဲ့အပိုင်းလေးတွေမှာဒီအဗျာပါဒသင်္ကပ္ပဆိုတဲ့တရားအဝိဟိန္ဒသင်္ကပ္ပဆိုတဲ့တရားတွေဝင်လာပါတယ်။အဲဒီသင်္ကပ္ပမှာသရဝါရီရဲ့ကြီးမားချမ်းသာစေလိုတဲ့စိတ်ထားဆင်းရဲမှဆင်းရဲဒုက္ခမှလွတ်မြောက်စေလိုတဲ့စိတ်ထားတွေကအလွန်အစင်းနဲ့မြတ်မစွာဖြင့်ပေါ်လာတယ်။ထို့အယုံနေဘုန်းတော်စိတ်ကိုရှိရှိတင်ပြနေတဲ့သဘောလေးကိုအပြာပါဒသင်္ကပ္ပအဝိဟိတသင်္ကပ္ပလို့ခေါ်ပါတယ်။အရာကျင်နေတဲ့သင်္ကပ္ပကတော့နိခမသင်္ကပ္ပခေါ်ပါတယ်။အဲဒီနိခမသင်္ကပ္ပဆိုတာကဘာပြောတယ်လဲလို့မေးရင်သဗ္ဗေဇပတမေဇာနနိဗ္ဗာန်ဇဝိပဿနာသဗ္ဗေမိကုသလဓမ္မနိခမတိဘာဝုစရိသဗ္ဗေဇ။ရှင်ဟံပြဖို့ရန်ကြံစည်စိတ်ကိုမှုဒါကိုလည်းနိခမသင်္ကပ္ပလို့ခေါ်တယ်။ကြံစည်စိတ်ကိုလည်းဆိုတာနည်းနည်းလေးသဘောပေါက်အောင်နားထောင်ကြည့်ပါ။ဘုရားတရားကြီးတွေဒီမှာကြီးတွေအာယုံလေးကိုရှင်ဘုံဘုရားဘက်ကိုရှင်းပြီးအာယုံယူကြည့်လိုက်စမ်း။ရှင်ဘုံဘုရားဘက်ကိုတရားကြီးတွေဒီမှာကြီးတွေစိတ်လေးကိုပို့ဆောင်ကြည့်လိုက်ပါ။ရှင်ကုန်ပြတ်ဆိုတဲ့အာယုံပေါ်သောစိတ်ကိုရှေ့ရှုတင်ပြလိုက်တဲ့သဘောလေးကိုပါခေါ်လဲဝိတ္တ။အရင်လိုရှေ့ရှုတင်ပြနေတဲ့သဘောကိုပဲရှင်ကုန်ပြတ်အကြောင်းကိုကြံစည်နေတယ်စဉ်းစားနေတယ်လို့ဒီလိုပြောရတယ်။အလားတူပဲသုရိပြတ်သုလူသုရိစီရီဆိုတဲ့အာယုံပေါ်သောစိတ်ကလေးနှံ့ပြီးတင်ပြကြည့်။သုရိစီရီသောအကြောင်းကိုစဉ်းစားနေတယ်ဒီလိုပြောရတယ်။အလားတူပဲသားဆိုတဲ့အာယုံသမီးဆိုတဲ့အာယုံပေါ်သောစိတ်ကိုရှေ့ရှုတင်ပြကြည့်။အဲဒီလိုဆင်းရဲအာယုံတွေပေါ်သောစိတ်ကိုရှေ့ရှုတင်ပြလိုက်ရင်ဒီလိုတင်ပြနေတဲ့သဘောလေးကိုပဲကျန်စီတယ်ဆိုပြီးဒီလိုပါသပြန်တာပဲနော်။ဒီမွန်ရဲ့အဓိပ္ပာယ်ကအာရမဏအဘိနိရောပဏလက္ခဏာလို့ခေါ်ပါတယ်။အာယုံပေါ်သောစိတ်ကိုရှေ့ရှုတင်ပြနေတဲ့သဘော။အဲဒီလိုအာယုံအမျိုးမျိုးရှိတဲ့အ ਨੇ ကကိုဒီနေရာမှာနိခမသင်္ကပ္ပဆိုတာကသန္တာဝဆင်းရဲဒုက္ခမှဆွမ်းမြောက်ကြောင်းဖြစ်တဲ့ဉာဏ်ရှင်စေကုမှုဆိုပြီးဒီလိုဘုရားရှင်ကတတ်မှတ်ပေးထားတယ်။အဲဒီဉာဏ်ရှင်စေကုမှုတွေကဘယ်ဘောဘယ်အာယုံပေါ်သို့စိတ်ကိုရှိရှိတင်ပေးတဲ့သဘောတွေလဲလို့ပြန်ဆက်ကြည့်လိုက်တော့နံပါတ်၁သဗ္ဗေဇာရှင်ဟံပြဖို့ရဉာဏ်ရှင်စေကုမှုခါလဲနိခမသင်္ကပ္ပပဲ။ဘာကြောင့်လဲ။ရှင်ဟံပြဖို့ရဉာဏ်ရှင်စေကုမှုဆိုတာကဉာဏ်စီယုံဉာဏ်စီတာတော့မဆုံးလို့ပါဘူးဉာဏ်စီစေကုမှုပြုတ်ပြီးတော့တကယ်ရှင်ရပြုတ်သွားခဲ့ရင်ဉာဏ်စီစေကုတဲ့အချိန်ကကစပြီးတော့ရှင်ရပြုတ်ပြီးတော့သီလပါရိသုတ်တိဖြစ်အောင်သတုပ္ပသီလပါရိသုတ်တိဖြစ်အောင်သီလကြီးလေးပါးကိုဖြစ်ခြင်းနဲ့အချိန်ခါတဲ့အစရှိတဲ့ထိုးထိုးအခိုက်အတန့်တွေမှာဖြစ်ပေါ်နေတဲ့ထိုးထိုးအာယုံပေါ်သို့ဖြစ်ကုန်ရှိရှိတင်ပြနေတဲ့သဘောကိုနိခမသင်္ကပ္ပရှင်ဟံပြုတ်ပြီးဘာဖြစ်လို့သူကနိက္ခမခေါ်တယ်လို့မေးတော့လူဘဝမှာဆံ့မြောက်ကြောင်းဖြစ်လို့နိက္ခမရှင်ဟံပြုတ်ပြီးသူပုဂ္ဂိုလ်ဒီနောက်တစ်ဆင့်တက်ပြီးတော့ဘာလုပ်ကြလဲခုနတမာတိတွေထူထောင်နေသီလဖြစ်ခြင်းပြီးတဲ့အချိန်ခါမှာတမာတိတစ်ခုကိုထူထောင်ပြီးကမ္မဋ္ဌာန်း၄၀ခန်းကဉာဏ်ရတဲ့ကမ္မဋ္ဌာန်းတစ်မျိုးမျိုးတော့ပေါင်းများအထုတ်ပြီးဆိုကြစို့အဲ့ဒီတော့အထုတ်လိုက်တဲ့အချိန်ခါမှာပရမဇန်တော့စိုက်သွားပြီဆိုလို့ရှိရင်သူပရမဇန်ကိုလည်းနိက္ခမလို့ခေါ်ပြန်တယ်ဘာကြောင့်နိက္ခမခေါ်ရတယ်လဲပရမဇန်ဒီဒီနေ့တိုင်အောင်မလျော့ကြခဲ့လို့စွန့်အင်ပြေဝါခဲ့မယ်ဆိုရင်ဒေဝိအချင်းခံမှာဇမအပြေကိုရောက်ခင်နိုင်တဲ့ပို့ဆောင်ပေးနိုင်တဲ့စွန့်အားဒီပရမဇန်မှာရှိတယ်။ဒါကြောင့်ဒီပရမဇန်ကိုကာမဘုံမှဆွမြောက်ကြောင်းဖြစ်တဲ့သူကိုလည်းနိခမလို့ခေါ်တယ်။ဒါကနံပါတ်1နိခမနံပါတ်3နိခမကြတာနိဗ္ဗာန်ကိုလည်းနိခမလို့ခေါ်တယ်။နိဗ္ဗာန်ကတော့ဘုရားကဝိပဿနာဉာဏ်လို့ရအောင်မှာမဲ့ညာအရိယာမဉ္ဇဉ်ပူဇံပေါ်လာခဲ့တော့သူအရိယာမဉ္ဇဉ်ပူဇံတို့ကသူအသင်္ကရတအငိမ့်တနိဗ္ဗာန်ကိုတမ်းပြီးအာရုံယူတယ်။အာရုံယူလိုက်တဲ့အချိန်ကမှဒီအရိယာမတရားတွေကအဖြစ်ဖြစ်ပေါ်လိမ့်ဖြစ်ပေါ်ခဲ့မယ်ဆိုရင်ကိလေသာတွေကိုအဖြစ်ဖြစ်ပယ်တတ်လိုက်တဲ့အချိန်ကမှကိလေသာအငြိစ်တွေအလုံးကုန်သွား။အစိုးနဲ့အစိတ်ကတဏှာအစိုးနဲ့အစိတ်တွေအလုံးခန့်ချောက်သွားတဲ့အတွက် ကိုယ်တော်ကအဘုဒ္ဓကံတို့ဒီပြိဋိနိဗ္ဗာန်ဆုတည်အနောက်ဆုံးနဲ့အကျိုးပေးထိုင်ခွင့်ဆောင်းအားတွေလည်းအလုံးပြည့်စုံသွားတယ်။ကိုယ်တော်ကအဘုဒ္ဓကံကအကျိုးမပေးနိုင်တဲ့အတွက်ပြိဋိနိဗ္ဗာန်ဆုတည်ရဲ့နောက်ဆုံးမှာသံသရာဝစီယဒုက္ခကြီးလုံးဝငြိမ်းသွားတယ်။ဒါကြောင့်ဒီအသင်္ကရတအငြိမ်းတဲ့နိဗ္ဗာန်ကိုအစွတ်ပြုပြီးသံသရာဝစီယဒုက္ခသောအတ္တကတ္တနိစ္စနိဗ္ဗာန်ကိုအယုံယူပြီးတော့သရိယာမဉ္ဇဉ်ပူဇဉ်တို့ကပေါ်လာရတဲ့အတွက်သောအတ္တကတ္တအငိမ့်စနိဗ္ဗာန်ကိုအစွတ်ပြုပြီးတော့အရိယာမဉ္ဇဉ်ပူဇဉ်တို့ကဆံယဆံယကိလေသာတွေကိုပယ်ရှားနိုင်တဲ့အတွက်ဆံယဆံယကိလေသာများကုန်ခန်းသောမှအစိုးရအစိတ္တခန့်ချောက်သောတည်းဖြင့်ကုသိုလ်ကအကုသိုလ်ကမှလုံးများလည်းအကျိုးပေးနိုင်တဲ့သောအမရှိတဲ့အတွက်ကြောင့်သရိနိဗ္ဗာန်သုတိရဲ့နောက်ဆွယ်မှာထဇောင်းတကုသောယုတ်ကျင်မှာအနန္တမသင်္ခါရတရားမှလုံးများလုံးဝဖြစ်ခွင့်မရှိတော့ဘူး။အကျိုးပေးမဲ့ကံကြီးရဲ့စွန့်အင်ကြီးကဂုံကောင်းတဲ့ဒါကြောင့်ဒီလိုဂုံကန်းစေတတ်တဲ့စွန့်အင်ကြီးအသင်္ကရတအငိမ့်တဲ့နိဗ္ဗာန်ကိုအကြောင်းပြုပြီးဖြစ်ပေါ်လာရတဲ့အတွက်ဒုအသင်္ကရတအငိမ့်တဲ့နိဗ္ဗာန်ဟာလည်းသံသရာဝစီရဲ့ဒုက္ခမှဆံကြောင်ကြောင်းတရားလို့ဒီလိုခေါ်ပါတယ်။အဲဒီဆံကြောင်ကြောင်းဖြစ်ခြင်းကြောင့်និခမပဲအမိယပြန်နေ။ဒါရင်လားဆိုတော့မကလေးဘူးနံပါတ်၄အဖြစ်နဲ့လာရှိတာကပါလေပပိသပတမေဇာနနိဗ္ဗာန်သဝိပဒနာဝိပဒနာညာအလုံးဟာလည်းနိခမပဲဘာကြောင့်လဲနာမရူပပရိစ္ဆေဒညာပိစ္ဆပရိကညာအစရှိတဲ့သောတဝိပဒနာညာနေရှိကြတယ်သောတနာမရူပပရိစ္ဆေဒညာနဲ့ဝိပဒနာညာပိစ္ဆပရိကညာကတော့ဝိပဒနာညာအစ်စ်တော့မဟုတ်ပါဘူးဝိပဒနာညာဆင်းရဲနဲ့မှထည့်သွင်းပြီးတော့ဆရာသမားများကဖော်ပြထားတာပဲဝိပဒနာညာနေကတော့သမ္မသနာညာကအစကြပါလေဒီသမ္မသနာညာဒီလည်းပဲခန္ဓာပိစ္ဆုပန်စေရောသင်္ခါရတရားတို့ရဲ့အနိစ္စအကျဒုက္ခအကျအနတ္တအကျကိုမမြင်သိသိဘူးဆိုလို့ရှိရင်တကယ်ဝိပဿနာဉာဏ်အစ်စ်တော့မဟုတ်သေးဘူး။ခန္ဓာကပြောကြတဲ့သင်္ခါရတရားတို့ရဲ့အပြည့်အစုံကိုမြင်ပြီးဆိုရင်တော့ချင်းကမှာသုံးဝိပဿနာဉာဏ်လေးကအလွန်ထက်မြက်လာပြီးဆုချက်လာပြီးထက်မြက်ဆုချက်လာတဲ့ဒီဝိပဿနာဉာဏ်လေးကဆံယံဆံယံတိရတာတွေကိုဒီလင်္ကအဖြစ်ပယ်ဆွနိုင်တဲ့အတွက်သုံးဝိပဿနာဉာဏ်အခိုက်မှာတိရတာတို့မှာဒီလင်္ကအဖြစ်လွတ်မြောက်သွားတယ်ကိလေသာတို့မှတင်္ဂအဖြစ်လွံ့မြောက်လျက်ကိလေသာတို့မှစဉ်စဉ်လွံ့မြောက်ရဖြစ်တဲ့နိဗ္ဗာန်အယုံဘက်သို့ပြေးသွားနေခြင်းကြောင့်သောဝိပဿနာဉာဏ်တွေကိုလည်းနိခမလို့ဒီလိုခေါ်ပါတယ်။ကိလေသာတို့မှတင်္ဂအဖြစ်လွံ့မြောက်ကြောင်းတရားဖြစ်လို့နော်။ဝိပဿနာဉာဏ်အားလုံးဒီတင်္ဂဆိုတော့နောက်ကုသိုလ်တရားအားလုံးကိုခေလိုနေမလဲလို့လေတော့သဗ္ဗေဒီကုသလဓမ္မနိခမတိပဝောစရိကိုယ်တော်တရားအလုံးနဲ့အကုသိုလ်တရားအလုံးမှဆွမ်းရောက်ကြောင်းဖြစ်ချင်းကြောင့်နိခမလို့ခေါ်ရဲဆိုပြီးတော့ပြောပြထား။တောင်းလိုက်တော့နိခမဘယ်နှမျိုးရှိသွားလဲ ?5 မျိုးနော်။ဆိုနိခမအာယုံဘောသစိတ်ကိုရှိရှိတင်ပြနေခြင်းသဘောကိုဝိပဿနာနိခမတင်ကပ္ပလို့ခေါ်ရဲဆိုတော့ဒီယောဂီပုဂ္ဂိုလ်များနဲ့သက်ဆိုင်နေတဲ့အပိုင်းတဏ္ဍာကိုပြန်ကြည့်လိုက်တော့ကိုယ်ကသမာဓိပိုင်းရှိသေးတယ်နော်။သမารိပိုင်းရှိနေတဲ့အခါကျတော့သမာဓိမဲ့ခင်၅ခုနဲ့တွဲပြီးပြောလိုက်မှဒီမဲ့ခင်လောကီမဲ့ခင်အကြောင်းကဘောသဘောပေါက်တယ်။ဒီကကုသမารိပိုင်းမှာသမ္မာတတိသမ္မာတတိသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုသမာဓိ၃မျိုးသမာဓိမဲ့ခင်၃မျိုးရှိတယ်။ဘုဝင်လေတွေ့လေကိုရှုနေပြီ။ဝင်လေတွေ့လေကိုရှုနေတဲ့အချိန်ကမှတို့ရောက်ပြီးသူတော်ကောင်းကမိမိရဲ့အစိတ်ကိုဝင်လေတွေ့လေဆိုတဲ့အာယုံပေါ်သို့ရောက်အောင်ရှေ့ရှုတင်ပြခြင်းသဘောလေးမရှိဘူးလား။ရှိတယ်။ဝင်လေတွေ့လေအာယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောကဘာလဲ။သမ္မာသင်္ကပ္ပဝိညာဉ်ထွက်လေကိုဒီချိန်ကမှထိုးသွင်းသိနေတဲ့သဘောလေးကသမ္မာဒိဋ္ဌိ။ဒါပေမဲ့ဒီသမ္မာဒိဋ္ဌိကအလွန်ကြီးအစင်မြင့်ဘူး။ဇာနသမ္မာဒိဋ္ဌိတို့ရဲ့အခြေခံအကြောင်းရင်းလေးများသာဖြစ်ပါတဲ့အစင်အလွန်နေ။ထိုဝိညာဉ်ထွက်လေကိုသိအောင်ကြိုးစားအထောက်နေတဲ့သဘောကသမ္မာဝါယမ။ထိုဝိညာဉ်ထွက်လေကိုမမေ့ပြောက်တဲ့သဘောအမှတ်ရနေတဲ့သဘောလေးကသမ္မာဒိဋ္ဌိ။သောဝင်လေတွေ့လေအာယုံပေါ်နဲ့စိတ်ကညင်ဝဆံကပ်ပြီးပြီးနေတဲ့သဘောလေးကမမသမာဓိထက်ကအခုအစင်ပဲ။အဲဒီအစင်ကနေစိတ်တစ်စင်တက်လိုက်တဲ့အခါကျတော့ဒီပြေဝင်လေတွေ့လေအာယုံပေါ်မှာစိတ်ကညင်တဲ့ညင်လာပြီးနမိတ်ကြီးပေါ်လာပြီ။ပေါ်လာတဲ့နမိတ်မှာဘာဝနာစိတ်ကညင်ဝဆံကပ်ထားလို့ရပြီ။တဏှာညဏ်အစတဲ့ဖြင့်ညင်ဝဆံကပ်ပြီးပြီးသွားပြီ။ပြီးသွားတဲ့အခါမှာနမိတ်ကမိဘရောမိဘရောကလည်းဝါးဝါးဆိုင်ခဲ့တော့အဖြူရောအဖြူကနေပြီးတော့တောက်ချွတ်ကျခဲ့တော့အလွန်ကြည်လင်တော့ပါတဲ့အရောအဲ့ဒီကအစဉ်ပြန်ပြောင်းသွားပြီးတော့ထိုနမိတ်ဒီနောက်ဆုံးဇနိုင်းဇနိုင်းစက်တဲ့ကညီမဆောင်ကပ်ပြီးဒီနေ့ကျတော့ထိုနမိတ်အပေါ်မှာဘာဝနာစိတ်ကလေးကိုနှစ်ထပ်လိုက်ခဲ့ရင်ဇနိုင်းဇနိုင်းစက်တဲ့ဖြင့်ဘာဝနာစိတ်ကလည်းညီမဆောင်ကပ်ပြီးတည်ပြီးဆိုရင်တော့ထိုချင်းကမှပရမေသန္တိရဇန်တရဇသုဒ္ဓဇန်ဆိုတဲ့ဇန်ကြီးအစဉ်ပြန်ကုသလို့ရတယ်။အဲ့ဒီချင်းကမှသုံးကြပါဆိုနောက်ဆုံးအစဉ်ဖြစ်တဲ့ပရိပါဒနမိတ်ပဲဆိုကြဆို ကံပတိဘာကနမိအာယံကိုထိုးသွင်းသိတဲ့သဘောလေးကသမ္မာဒိဋ္ဌိ။ဘာဖြစ်လို့ထိုးသွင်းသိတယ်လို့ပြောရတယ်လို့မေးတော့ရှေ့ရခင်ဘာဝနာကမ္မဋ္ဌာန်းကိုမလိုက်ချက်ခင်အချင်းကကထိုးသလိုကောင်းသည်။ထိုးခဲ့တော့ကြီးလင်တော့ပါနေတဲ့တောင်ချွင်းပြန်ခဲ့တော့ကြီးလင်တော့ပါနေတဲ့ပရိဘာကနမိကိုရှေ့ရခင်ခါကမမြင်ဘူး။ဘုမဉာဏ်နဲ့ထိုးသွင်းပြီးသိလာရတဲ့သူကသမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ်နော်။ဒါနသမ္မာဒိဋ္ဌိအရှင်းပါအဲဒီသမ္မာဒိဋ္ဌိကလည်းနည်းနည်းတော့အဆင့်မြင်ပါတယ်ဒါပေမဲ့ခုနကဒုက္ခသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိဉာဏ်လို့တော့အဆင့်မမြင်တတ်သေးဘူးသမ္မာဒိဋ္ဌိကသမ္မာဒိဋ္ဌိပါပဲဇာနသမ္မာဒိဋ္ဌိလို့ခေါ်တယ်ထိုကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယံပေါ်တော့စိတ်ကိုရှေ့ရှုတင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပထိုကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယံကိုသိအောင်ကြိုးစားအထောက်နေတဲ့သဘောကသမ္မာဝါယမကိုယ်ကျင်းလင်တော့ပါနေတဲ့အာနာပါနပြိဘာကနမိအာယံကိုအမှတ်ရနေတဲ့သဘောမမေ့ပြောက်တဲ့သဘောကသမ္မာတတိကိုအာနာကျင်းလင်တော့ပါနေတဲ့အာနာပါနပြိဘာကနမိအာယံ၌တဏှာဤတဏှာဤသတ်ခြင်းဖြင့်ညီဝတ်စွာကပ်ပြီးစိတ်ကလေးကတည်နေတဲ့စိတ်တကူတည်းသောအာယံဘောသို့ကြက်ရောက်ကြီးငြိမ်နေခြင်းသဘောကသမ္မာတမတိတဲ့ပေါင်းလိုက်တော့လက်ကျင်ဘယ်နှပါလဲ၅ပါးသမ္မာတတိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာတတိသမ္မာသမာဓိအစဉ်နေနိုင်ပါရှိပါတယ်နော်ဒါကဆံပိုင်းပဲအဲဒီဇံကုဘုံပိုင်းကိုတော့နောက်မှဘုန်းကြီးထပ်ပြောပါမယ်ခုအမိတ်ခင်ရှင်ဘကိုနားလည်အောင်နည်းနည်းလေးထပ်ပြီးတော့ဆက်ပြီးတော့ရှင်းလင်းမယ်ဒီတော့ဒီရောက်ရင်ဘုက္ခကသရဒသံသမာဓိဆိုင်ပြီးဆိုင်လိုက်တဲ့အချိန်ကမှဝိပဿနာပိုင်းကိုတော့မယ်ဆိုလို့ရှိရင်ယောဂမထံကဆက်ပြီးကုလေရတယ်ခုလိုဇာနာလာပြီးဖြစ်ခဲ့ရင်ပေါ့နော်သမထယန္တိကဘုက္ခဖြစ်လို့ဇံကိုအချိန်ခံပြီးတော့ဝိပဿနာကိုတော့မယ်ဆိုရင်ထိုင်တိုင်းထိုင်တိုင်းတို့ယောဂီပုဂ္ဂိုလ်ကသရဏဂံသမာဓိကိုခံအောင်ပြန်ပြီးထူထောင်ရတယ်။ဒါနဲ့လို့သရဏဂံသမာဓိမှာထားတဲ့အခါမှာယုံတရားကစတင်ကြည့်ခြင်းလည်းရတယ်၊နန္တရားကစတင်ကြည့်ခြင်းလည်းရတယ်။သမထဉာဏိကပုဂ္ဂိုလ်ဒီအတွက်တော့နှစ်နည်းခွင့်ပြုထားတယ်။သမထဘိမံကမ္မထ40ရှိတာမှန်တယ်။ဒါပေမဲ့ဝိပဿနာဘိဆိုရောက်ပြီးဆိုရင်ကမ္မထကဘယ်နှခုပဲရှိတယ်လဲဆိုတော့ယုတ်ကမ္မထ၊နံကမ္မထဆိုပြီးတော့ကမ္မထ2မျိုးပဲရှိတော့တယ်။ဝိပဿနာပဲရောက်တဲ့အခါမှာယုတ်ကမ္မဋ္ဌာန်းနဲ့ကမ္မဋ္ဌာန်းဆိုပြီးကမ္မဋ္ဌာန်းနှစ်မျိုးပဲရှိတဲ့အထက်ကသမထယန္တိကပုဂ္ဂိုလ်ကတော့သမာဓိစွန့်အင်တည်းမြင်နေတဲ့အတွက်ယုတ်ကမ္မဋ္ဌာန်းကစရှိခြင်းလည်းရတယ်နံကမ္မဋ္ဌာန်းကစရှိခြင်းလည်းရတယ်ဘာဖြစ်လို့လဲသူရောဤပုဂ္ဂိုလ်ကဇာယင်ကဇာယင်ကိုစနစ်တကျသရုဒ္ဓဇံဆိုင်အောင်လေ့ကျင့်ပြီးတဲ့အချိန်ခါမှာသူရောဤပုဂ္ဂိုလ်ဒီဝိညာဝိသရပိဋိဒုက္ခဣဒ္ဓရာခေါ်တဲ့ဇာယင်ကငါးဘက်ကိုလုံးလုံးကိုယ်ကိုရှိတာကြီးဖြစ်ပါတယ်ဇိုင်းကငါးပါးကိုလည်းကိုယ်ရှိတတ်တဲ့ယောဂီပုဂ္ဂိုလ်ကထိုဇိုင်းကငါးပါးနဲ့အတူရှင်တွဲပြီးတော့စိတ်တက္ခဏတစ်ခုအတွင်းမှာဖြစ်ပေါ်သွားတဲ့စိတ်တည်းတည်းတရားကျင့်ကိုဒဇတဇတို့ပြီးဆက်နဲ့ရှုပွားသုံးသပ်ရင်လည်းရှုပွားလို့ရနိုင်တဲ့စွမ်းအားထုတ်ပုဂ္ဂိုလ်မှရှိနေတယ်ဒါကြောင့်ဇိုင်းကကိုအိုးငုံပြီးတော့ဇာနဲ့ရှင်တွဲနေတဲ့နန္တရားတွေကအစသိသိလည်းရတယ်ထို့သောမှာမဟုတ်ကယုတ်ကမထံကအစသိသိခြင်းလည်းရပါတယ်ယုတ်ကမထံကနေစတင်စီလို့ရှိရင်ယုတ်ကမထံရှုပ်ခွင့်နဲ့ပတ်သက်ပြီးမြတ်စွာဘုရားဒီဘယ်နည်းဟောတယ်လို့မေးရင်တော့အထေကရဆရာတော်များကနှစ်နည်းဖွင့်ပြထားပါတယ်။သံဃာဘဂဝါရူပကမထံနဲ့ကထင်းတော်သင်္ခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝသတုဒ္ဓတဝဝဌာနာကထေတိ။သံဃာတို့ယုတ်ကမထံနဲ့ကမထံနှစ်မျိုးတို့တွင်ဘဂဝါဘုံတော်၆ပါးတခင်ဖြစ်ခြင်းသည်ရူပကမ္မထာဏယုတ်ကမ္မထံကိုကထင်တော်ဟောကြားပြသသောဆုံးမှာတော်မူသည့်ရှိသောသင်္ခေပမနတိကာရဝတိနာဝအကျဉ်းနှလုံးသွင်းဤအစွမ်းအဖြင့်တော်လကောဝိဓာရမနတိကာရဝတိနာဝအကျဉ်းနှလုံးသွင်းဤအစွမ်းအဖြင့်တော်လကောသတုဒ္ဓတဝဝဌာနသတုဒ္ဓတဝဝဌာနကမ္မထံကိုတတိယဤဟောကြားပြသသောဆုံးမှာတော်မူမြတ်ဓမ္မတာဖြစ်ပါ၏ယုတ်ကမတ္တနကမတ္တနှစ်မျိုးရှိတဲ့အ ਨੇ ကဘုရားရှင်ဒီယုတ်ကမတ္တရှုခွက်ကိုဟောတဲ့အပိုင်းမှာဓကမတ္တအကျဉ်းနှလုံးသွင်းဤအစွမ်းဖြင့်တော်လဲဟောကြားတော်မူလေရှိတယ်။သို့မဟုတ်ဒုကမတ္တအကျဉ်းနှလုံးသွင်းဤအစွမ်းဖြင့်တော်လဲဟောကြားတော်မူလေရှိတယ်။ဒါဖြင့်ယုတ်ကမတ္တနဲ့ပတ်သက်ပြီးရှုခွက်ဘယ်နှမျိုးရှိလဲ။နှစ်မျိုးရှိတယ်။ဓကမတ္တအကျဉ်းဤဓကမတ္တအကျဉ်းဤဆိုနှစ်မျိုးရှိပါတယ်။အဲ့ဒီနည်းနည်းတိုက်တဲ့နည်းနဲ့မိမိတို့ရှုနိုင်ပါတယ်။အဲ့တော့ဒီသမထယန္တိကနဲ့သုဒ္ဓဝိပဿနာယန္တိကဆိုပြီးတော့ပုဂ္ဂိုလ်နှစ်မျိုးရှိတယ်သမထယန္တိကပုဂ္ဂိုလ်ကဇန်သမာဓိကို သောဇာနကတိရဲ့ဥပဒရာသမားကြီးကိုအခြေခံပြီးတော့ဝိပဒနာကူးတဲ့ပုဂ္ဂိုလ်များကိုတော့သမထယာနိကပုဂ္ဂိုလ်လို့ခေါ်တယ်။ဇာနသမားကြီးသောဇာနကတိရဲ့ဥပဒရာသမားကြီးကိုအခြေခံပြီးဒိဋ္ဌိဝိသုဒ္ဓိသခန်းကိုတိုက်ရိုက်သွားတဲ့ပုဂ္ဂိုလ်များကိုတော့သုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်လို့ခေါ်ပါလေ။သောသမထယာနိကပုဂ္ဂိုလ်သုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်နှစ်မျိုးရှိတဲ့အ ਨੇ ကသမထယာနိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့ခုနကပြောခဲ့တဲ့အတိုင်းဒိဋ္ဌိဝိသုဒ္ဓိသခန်းကိုကူးတဲ့အခါမှာယုတ်ကမထံကစရှုလေရတယ်၊နံကမထံကစရှုလေရတယ်။သို့သောသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်လို့ဝိပဿနာကိုတည့်ရသွားခြင်းလေဆိုရင်သူယောဂီသရောကောင်းဒီဘာကိုစရှုရမလဲ။ဒီပိုင်းနဲ့ပတ်သက်လို့ဝိသုဒ္ဓိမဲ့အတ္တကရာဒုတိယအတွက်သံမျက်နှာ220မှာအတ္တကရာဆရာတော်ကရှင်းလင်းတင်ပြထားပါတယ်နော်။ဘယ်လိုရှင်းလင်းတင်ပြထားသလဲ။သုဒ္ဓဝိပဿနာယန္တိကောဘာသာယမေဝဘသမထယန္တိကောသလုဏတုဝဝတ္တေဟောကန္တေတံတေတံဓာတုပရိက္ခာမုခနာအိညာတရမုခဝတေနဒုခေပါတဝဝိထရတောဝသတ္တတောဓာတုယောပရိက္ခနာတိဒီလိုရှင်းထားတာဘာပြောတာလဲသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ပဲဖြစ်ဖြစ်ယုဂမထကနေစပြီးတော့ဒိဋ္ဌိဝိသုဒ္ဓိသကံကိုကုလို့တဲ့သမထယန္တိကပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒိဋ္ဌိဝိသုဒ္ဓိသကံကိုကုကျင်နေဆိုရင်သောပုဂ္ဂိုလ်ဒီဘာလို့ရမလဲဓကမတအကျဉ်းဤဓကမတအကျဉ်းဤနည်းနည်းတော့တဲ့တနည်းနည်းဤအစွမ်းဖြင့်ဓကြီးလေးပါးကိုစတင်ပြီးတော့ဒိဋ္ဌိပါနှလုံးသွင်းပါဆိုပြီးဒီလိုပေါ်ပြထားတယ်။ဘာကြောင့်လဲ။ယုတ်ကမတကနေစပြီးရှုခဲ့ရင်ယုတ်ကမတရှုခဲ့တဲ့ပတ်သက်လို့ဓကမတအကျဉ်းဤဓကမတအကျဉ်းဤနည်းနည်းပဲဘုရားရှင်ကဟောကြားထားတဲ့အတွက်ယောဂဝဆရာပုဂ္ဂိုလ်သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ကမင်းကြီးဝိသုဒ္ဓိသကံကိုကူတော်မယ်ဆိုလို့ရှိရင်ဒါကြီးလေးပါးကလည်းအကျဉ်းကြီးကြိုင်ရဲ့အကျဉ်းကြီးနဲ့အကျဉ်းကြီးကြိုင်ရဲ့အကျဉ်းကြီးနဲ့စတဲ့နှလုံးသွင်းရှုပွားပါဆိုပြီးတော့ဒီလိုညွှန်ကြားထားပါလေ။ဘုရားရှင်ဟောကြားပြတာညွှန်ကြားထားတဲ့ဒေသနာတော်များကိုဥထိပ်နဲ့ပန်းစင်ပြီးအင်္ဂရာဆရာတော်များကလုံငန်းခွင်ကိုအခွင့်ချပေးခြင်းဖြစ်ပါလေ။ဘုရားရှင်ဟောကြားပြတာဆုံးဆုံးမှသတိအတိုင်းမိမိတို့ကအကြေးတုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခြင်းပဲဆိုရင်တော့ဘာကစရှုရမလဲ။ဒါကြီးလေးပါးစရှုရမယ်။ဒီတကြီးလေးပါရှိပုံနဲ့ပတ်တယ်လို့အကျဉ်းကြီးအကျဉ်းကြီးနှစ်နည်းရှိတဲ့အ ਨੇ ကအကျဉ်းကြီးကိုသိခပညာဝါခေါ်တဲ့ဉာဏ်ပညာထက်မြတ်တဲ့သူတော်ကောင်းများအတွက်ဖျားရှင်ဟောတာလေလို့အထက်ကရာများကတတ်ရှင်ပြီးဖွင့်ထားတယ်။အကျဉ်းကြီးကိုတော့မန္တပညာပညာလုံးတဲ့ပုဂ္ဂိုလ်များအတွက်ဝိပဿနာအဲတကြီးလေးပါကိုရှုပွားသုံးခါရမြတ်စွာဘုရားဟောတာလေဆိုပြီးဒီလိုဖွင့်ဆိုထားတယ်။အဲဒီနှစ်နည်းနဲ့ကခုနကတကြီးလေးပါနဲ့စပြီးရှုပြီးဆွကြပါလို့နော်။ဒါကြီးလေးပါးဖြင့်ခန္ဓာကိုယ်မှာသမာဓိထရောင်းလိုက်တဲ့အချိန်ကမှပြမအဖြူမြင်နဲ့အဖြူမဆက်ပြီးဓာလေးပါးဆက်လိုက်ရင်အကြီးအကြီးဆိုရကတော့ခုတခါကြီးနဲ့အမိမသင်္ကန်းနေမှာသင်နေတဲ့အခါမှာယုံလောကမှာမြတ်စွာဘုရားဒီအကြီးဘယ်နှမျိုးဟောသွားလဲ၅မျိုးသက္ကုအကြီးသက္ကုပဒါရနော်သောတာပဒါရသောတာအကြီးကာလပဒါရကာလအကြီးဝိဝါပဒါရတရားအကြီးကာယပဒါရကိုအကြီးဆိုပြီးအကြီးရောဘယ်နှမျိုးဟောသွားလဲ၅မျိုးအဲ့ဒီအကျဉ်းရောက်ငါးမျိုးတည်းအာတာသမန္တလဝိယကျေဖို့အမြင်ကတော့ကြီးနေပါတယ်ဆိုပြီးဝိသုဒ္ဓိမေအထက်ကရာမှာဖွင့်ဆိုထားပါတယ်။ဒါကြီးလေးပါးကိုစတင်ပြီးရှုလိုက်တဲ့အချိန်ကမှယောဂီသရောကောင်းကပထမအဖြူတွေ့တယ်အဖြူမှနေပြီးတော့သိစိတ်သမာဓိတက်သွားရင်အဲ့ဒီအကျဉ်းသွားဆိုင်တယ်။အဲ့ဒီအကျဉ်းတွေမှာကာယအကျဉ်းတတ်ပြီးဒီကောလုံးအနှံပြားဖြစ်တယ်။ဒီကောလုံးကိုလက်ကလေးနဲ့ကြည့်ကြည့်ပါ။ဖြရာကိုသိတဲ့နေရာတိုင်းမှာဒုက္ခာယအကျဉ်းတတ်ကရှိနေတယ်။ကာယအကျဉ်းတတ်ရှိနေတဲ့အတွက်ကာယအကြည်ဓာတ်ကဒီလိုအနှံပြားရှိနေတော့သောအကြည်ဓာတ်တွေကိုဟိုတိုင်းမှန်စွာပရမတ်သူစိတ်အောင်မသိခင်အတုံးလိုက်အခဲလိုက်အစုလိုက်အပြုံလိုက်ကြီးသွားတွေ့ခြင်းဖြစ်တယ်။ကလအမောင်တွေကိုမမြင်ခင်အစ်စ်မှဒီအကြည်အတုံးခဲကြီးကိုသွားတွေ့တာပါ။အများစုကတော့ကာယအကြည်ဓာတ်များဖြစ်ကြပါတယ်။အဲဒီကာယအကြည်ဓာတ်အတုံးခဲကြီးကိုအာကာသမြင်အောင်ဖမ်းပြီးစိုက်နိုင်မယ်ဆိုရင်ကလအမောင်တွေတွေ့မယ်။ဒီကလအမောတကုတ်တကုမှာဘဒုံရဘတိသောဝါယသတိဖြင့်ဓာတိလေးပါးကိုမြင်အောင်ရှင်းနိုင်မယ်ဆိုရင်တော့ပုဂ္ဂိုလ်ပရမတ္ထသစ္စာလုံးကိုသူအပ်တဲ့ပရမတ္ထနေနေတို့စပြီးဝင်ကြီးလူတရားကိုစတည်ပြီ။အဲဒီယုတ်တရားကိုသိသိမိတဲ့ပုဂ္ဂိုလ်ကယုတ်တရားကိုမြင်ဒီဓာတိကလတကုတ်တကုတ်မှာဓာတိလေးပါးကိုရှင်းနိုင်တဲ့ယောဂီပုဂ္ဂိုလ်ကဒီဓာတိလေးပါးကိုမြင်ကြပြီးဖြစ်ပေါ်နေတဲ့ဥပါဒယုတ်တွေကိုဆက်လက်သိသိရတယ်။အဲဒီလိုသိသိလိုက်တဲ့အပိုင်းမှာအောင်မြင်မှုရပြီဆိုလို့ရှိရင်တော့၆ဌာန42ခုတတာလက်လက်ပြီးယုတ်တွေသိသိရတယ်။ယုတ်တဲ့သိသိပြီးတဲ့သရောကောင်းကထိုယုတ်တရားကိုပြီးတော့ရင်ထိုယုတ်တရားကိုအာရုံယူပြီးဖြစ်ပေါ်တဲ့နန္တရားတွေကိုဆက်လက်သိသိရပါတယ်။အဲဒီယုတ်တဲ့နန္တရားကိုသိသိပြီးတဲ့ထိုသရောကောင်းတွေထိုယုတ်တရားတွေကရူပခန္ဓာနန္တရားတွေကနန္တရားတွေထဲမှာပါနေတဲ့ဝေဒနာကဝေဒနာခန္ဓာသိညာကသိညာခန္ဓာ ကျဉ်းချမ်းတဲ့စတိတ်တရားစုတွေကသင်္ခါရခန္ဓာအသိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့ယုံနာနှစ်ပါးမှာခန္ဓာနိယဘယ်နှပါးလဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာနိယဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာအမြဲတဲ့ဒီခန္ဓာ၅ပါးကိုသုတေသိနေတဲ့ဉာဏ်ကြီးဘာခေါ်လဲမမဒိဋ္ဌိနော်ဒီတော့မဂ်ကင်ဒီအစဉ်လေးမှာမဂ်ကင်၅ပါးနားလည်အောင်ထပ်ပြီးပြောမယ်သောယောဂဏ၅ပါးခန္ဓာ၅ပါးကိုထိုးထွင်းသိမြင်နေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိထိုအဲ့ဒီယောဂဏ၅ပါးခန္ဓာ၅ပါးဒီသစ္စာဒေသနာရောနိယဘာသစ္စာလဲဒုက္ခသစ္စာဒုက္ခဉာဏ်အရဒုက္ခသစ္စာအမြဲတဲ့ခန္ဓာ၅ပါးကိုထိုးထွင်းသိတဲ့ဉာဏ်ဒီပါလဲသမ္မာဒိဋ္ဌိထိုဒုက္ခသစ္စာအယုံပေါ်သောစိတ်ကိုရှိစုတင်ပေးနေတဲ့သဘောကသမ္မာတင်ကပ္ပဒီတော့ယုတ်တရားကိုရှုမဲ့ခုနကကလအမှုန်လေးတွေရှုကလမောတခုတခုမှာဓလေးပါရှိဓလေးပါအယုံပေါ်သောစိတ်ကိုရှိစုတင်ပေးမှုမရှိရင်ဒီဓလေးပါကိုထွတ်ထွေးသိဖို့ဆိုတာဖြစ်နိုင်မလားမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ဒီသမာဓိဋ္ဌိနဲ့သမာသင်္ကပ္ပကလောကီမဲ့ကျင်အရာမှာဖုံးကဲပြီးတော့လေ့ကျင့်ရပါတယ်နော်ဖုံးကဲပြီးတော့အလုံးလုံးမြင်ရတယ်ဒီတော့ဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးထွတ်ထွေးသိတဲ့ဉာဏ်ကသမာဓိဋ္ဌိဒုက္ခသစ္စာအယုံပေါ်သောစိတ်ကိုရှိစုတင်ပေးနေတဲ့သဘောကသမာသင်္ကပ္ပသောဒုက္ခသစ္စာအမြင်ရတဲ့ခန္ဓာ၅ပါးကိုထိုးထွင်းသိမြင်အောင်ကြိုးစားအထုတ်နေတဲ့သဘောကသမ္မာဝါယမ။ဒုက္ခသစ္စာခန္ဓာ၅ပါးကိုမမေ့ပြောင်းခြင်းသဘောကမမ္မာတ္တိ။အနှောင့်ယှက်နေခြင်းသဘောကမမ္မာတ္တိ။သောဒုက္ခသစ္စာအယုံပေါ်၌စိတ်ကြောက်တည်ငြိမ်နေခြင်းသဘောကမမ္မာသမာဓိ။ပေါင်းလိုက်တော့ဒုက္ခသစ္စာအမြင်ရတဲ့ခန္ဓာ၅ပါးကိုထိုးထွင်းသိမြင်နေတဲ့အချိန်ခါမှာမဂ်ကင်ဘဏ္ဍပါဖြစ်နေတယ်မဂ်ကင်၅ပါးအဲဒီကနေရှိတဲ့စိတ်တည်းလားယောဂီပုဂ္ဂိုလ်ဒီဒုက္ခသစ္စာတရားတွေဘာကြောင့်ဖြစ်တယ်ဆိုတော့အကြောင်းတရားတွေကိုသိသိကျကျရှင်းပြရအဲဒီတော့အကြောင်းတရားတွေကိုရှင်းပြတဲ့အပိုင်းလေးမှာအကြောင်းတရားတွေဒီတစ်ချက်တစ်ချက်အကြောင်းတရားတွေကအတိတ်ကထူထောင်ကြတဲ့ဝိဇ္ဇာတနာဥပါဒံတို့ထိုင်ထားတဲ့သင်္ခါရကံကြီးကြောင့်ဖြစ်တာလည်းရှိတယ်အဲဒီသင်္ခါရကံကြီးကြောင့်ဒီဘက်မှာဥပါဒနဲ့ခန္ဓာ၅ပါးယုံနာတရားတွေတရားဖြစ်ပုံကိုမြင်အောင်ရှုရတယ်။အဲဒီလိုမြင်ပြီးသလို့ရှိရင်တမှုရိယသစ္စာကြဒုက္ခသစ္စာဖြစ်ပုံကိုဟုတ်တိုင်းမှန်စွာသိပြီလို့ခေါ်ရတယ်။တမှုရိယသစ္စာကိုတို့တွင်သိနေတဲ့ဉာဏ်ဒီဘာသစ္စာဘာတိဘာမဲ့ခင်လဲသမ္မာဒိဋ္ဌိ။တမှုရိယသစ္စာကိုတို့တွင်သိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိ။ဆိုတမှုရိယသစ္စာအယုံပေါ်သောစိတ်ကိုရှိချွင်းတင်ပေးခြင်းသဘောကသမ္မာသင်္ကပ္ပ။ဆိုတမှုရိယသစ္စာကိုသိအောင်ကြိုးစားအထောက်ခြင်းသဘောကသမ္မာဝါယမဒုသမုဒ္ဒယသစ္စာကိုအမှတ်ရနေခြင်းမမေ့ပြောင်းခြင်းသဘောကသမ္မာတ္တိဒုသမုဒ္ဒယသစ္စာအယုံပေါ်၌စိတ်ကြောက်တည်ငြိမ်နေခြင်းသဘောကသမ္မာသမာဓိခဏိကသမာဓိပါပဲနော်ဒီပိုင်းကြတော့ပေါင်းလိုက်တော့မဂ်ကဘယ်နှပါလဲ၅ပါးအဲ့ဒီမဂ်ကမ၅ပါးနဲ့တက်ညီနဲ့လက်ညီအလုံးလုံးရကနေဒုဒုက္ခသစ္စာသမုဒ္ဒယသစ္စာတရား၅ပါးကိုထိုးထွင်းသိမြင်ပြီးတဲ့ယောဂီတရားကောင်းကပါလို့ပါတယ်ဒုဒုက္ခသစ္စာသမုဒ္ဒယသစ္စာအမြင်ရတဲ့တရားတွေကိုသင်္ခါရတရားလို့ခေါ်ပါတယ်သောတင်္ခရာတရားတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောဘုံညာနဲ့မြင်အောင်ကြည့်ပြီးအိစ္ဆာလိုတွင်ချင်းယူရတယ်။ဖြစ်ချင်းပြည့်ချင်းတန်ကျက်ဖြစ်အိစ္ဆာခံရတဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလိုတွင်ချင်းယူရတယ်။မမြင်ရှိပဲအကျင့်ခဲအခိုင်အမာနဲ့တရားအပြင်ဒီနေ့အတ္တမုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးအနတ္တလိုတွင်ချင်းယူရတယ်။အဲဒီလိုအိစ္ဆာဒုက္ခအနတ္တလက္ခဏာရင်းသုံးတာတလက်စီရှင်းပြီးတော့တွင်ချင်းယူဝိပဿနာရှုနေတဲ့အချင်းခံမှာသောပုဂ္ဂိုလ်ရဲ့တန်တန်နဲ့ဝိပဿနာသမာဓိတိညာမြတ်ထင်ရှားဖြစ်ပေါ်လာပြီ။ရှင်ပြတေကိုမြန်ကနေပြီးတော့အပြည့်ကိုဆွလိုက်ပြီအဖြစ်ကိုဆွလိုက်ပြီအဖြစ်ကိုဆွပြီးအပြည့်တက်တက်ကိုလှမ်းပြီးအာယုံယူပြီးကြည့်တယ်ရှင်းလိုက်တဲ့အချိန်ကမှဒုသင်္ခါရတရားတို့ရဲ့ရှင်းဖြစ်မှုကိုမမြင်တော့ဘဲနဲ့အပြည့်တက်တက်ကိုပဲမြင်နေပြီထိုအချိန်ခါမှဒုယောဂီပုဂ္ဂိုလ်ကဒိဋ္ဌိကအပြည့်ကိလေသာတို့ကိုပယ်ဆွနိုင်တဲ့စွာအားရှိလာပြီဒိဋ္ဌိကအပြည့်ကိလေသာတို့ကိုပယ်ဆွနိုင်တဲ့အတွက်လောကီနိရောဓသစ္စာတို့ဆိုက်သွားပြီနော်အဲဒီတော့လောကီနိရောဓသစ္စာတို့ဆိုက်တဲ့အတွက်သောကိင်္ဂမတို့ဒုက္ခသစ္စာသမုဒ္ဒယသစ္စာအမြင်ရတဲ့သင်္ခါရတရားတို့ရဲ့ရိုးရိုးပြက်ပြက်နေတဲ့သဘောကိုသုံးသင်းသိနေတာကလောကီနိရောဓသစ္စာအဲဒီသုံးသင်းသိနေတဲ့ဉာဏ်ကိုဘာလို့ခေါ်လဲမမတိတ်ရှိပဲနော်လောကီနိရောဓသစ္စာကိုသုံးသင်းသိတဲ့ဉာဏ်ပဲအဲဒီလောကီနိရောဓသစ္စာအာယုံပေါ်သောစိတ်ကိုရှေ့ချွတင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပသောလောကီနိရောဓသစ္စာအယုံကိုထိုးထွင်းသိအောင်ကြိုးစားအထောက်နေတဲ့သဘောကသမ္မာဝါယမ။သောလောကီနိရောဓသစ္စာအယုံကိုမမေ့ပြောင်းခြင်းသဘောအမှတ်ရနေခြင်းသဘောက မမတတိသောလောကီနိရောဓသစ္စာအာယုံရဲ့အနိစ္စအခြင်းအရာသောဖို့ဒုက္ခအခြင်းအရာသောဖို့အနတ္တအခြင်းအရာဆိုတဲ့အခြင်းအရာတစ်ခုအပေါ်၌ဘာဝနာစိတ်ပြီးကောင်းစွာညီဝတ်စွာကပ်ပြီးကြည်နေတဲ့ကောင်းစွာညီဝတ်စွာကပ်ပြီးကြည်နေတဲ့သဘောကမမသမာဓိခဏိကသမာဓိလို့ခေါ်ပါတယ်နော်။ပေါင်းလိုက်တော့လောကီမဂ်ကဘယ်နှပါလဲ၅ပါးလောကီမဂ်ကသစ္စာတရားတွေကိုလည်းတစ်ပန်းပြန်ပြီးတော့ထိုးခိုက်ကြတော့ဝိပဿနာရှုပေးရတယ်ညာတင်းစညာနင်းစဥပ္ပောပိဝိပတ္တိဆိုပြီးရှေ့ရှေ့အထက်ကရာဆရာတော်များကဒီလိုညွှန်ကြားထားတယ်ညာနာအမိယနေတဲ့ဒုက္ခသစ္စာသမုဒယသစ္စာတရားတွေကိုလည်းဝိပဿနာရှုပါညာနာအမိယနဲ့ရှုနေတဲ့ဝိပဿနာဉာဏ်ကိုလည်းတပန်းပြန်ပြီးတော့ဝိပဿနာရှုပါဆိုတော့သူရှုနေတဲ့ဝိပဿနာဉာဏ်ထဲမှာမဲ့ကြီးတရားကဘယ်နှပါးပါနေတယ်လဲ၅ပါးခုနကပြောခဲ့တဲ့အတိုင်းပဲနာမဒိဋ္ဌိနာမသင်္ကပ္ပနာမဝါယမနာမတတိသမ္မာသမာဓိပေါင်းလိုက်တော့မဲ့ကင်ဘယ်နှပါးပါလဲ၅ပါးတော့မဲ့ကင်ဥ၅ပါးဥဆောင်နေတဲ့လောကီဝိပဿနာဉာဏ်ကိုလည်းတစ်ဖန်ပြန်ပြီးတော့ဝိပဿနာရှုရင်ထိုချင်းကမှလောကီမဂ္ဂသစ္စာကိုယောဂီပုဂ္ဂိုလ်ကထိုးထည့်မသိဘူးလားသိနေနော်ဘယ်လိုသိလဲလို့ပြီးတော့ဒုသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာတတိသမ္မာသမာဓိဥဆောင်နေတဲ့နန္တရားတွေကိုလည်းသိတယ်ထိုနန္တရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအနတ္တအခြင်းအရာတွေလည်းဟုတ်တိုင်းမှဆိုတာသိတယ်အဲ့ဒီလိုသိပြီဆိုရင်တော့ဒုဘဂုတိထွေချင်းခံပါဒုလောကိမေကတိတံကိုဟုတ်တိုင်းမှန်စွာထွေချင်းသိနေတဲ့သမာဓိဋ္ဌိဉာဏ်ဒုဘဂုတန်တံမှာပေါ်မလာဘူးလားပေါ်လာတယ်ဒီလိုလောကိမေကသစ္စာအယုံကိုထွေချင်းသိနေတဲ့သဘောကသမာဓိဋ္ဌိဒုလောကိမေကသစ္စာအယုံပေါ်သောစိတ်ကိုရှိချုပ်တင်ပြခြင်းသဘောကမမဝသမာသင်္ကပ္ပဒုလောကိမေကသစ္စာတရားတွေကိုထွေချင်းသိအောင်ကြိုးစားအပ်ထုတ်နေခြင်းသဘောကနာမဝါယမထိုလောကီမဂ္ဂသစ္စာအာယုံကိုအမှတ်ရနေခြင်းမမေ့ပြောင်းခြင်းသဘောကမမတတိထိုလောကီမဂ္ဂသစ္စာအာယုံတစ်ခုသည်ပေါ်၌စိတ်ကြောက်တည်ငြိမ်နေခြင်းသဘောကနာမသမဏိပေါင်းလိုက်တော့မဂ္ဂင်ခဏပါလေ၅ပါးအဲ့ဒီမဂ္ဂင်တရားကို၅ပါးတည်တဲ့လောကီမဂ္ဂသစ္စာဖြစ်ပါလေထိုလောကီမဂ္ဂသစ္စာတရားတွေကိုလောကုတ္တရာမဂ္ဂသစ္စာအမြင်ရနေတဲ့မဏိကပြောခဲ့တဲ့မဂ္ဂင်ရှင်ပါရရှိအတွက်ရှိဥစွာကျူးစားရတယ်။အဲဒီလိုကျူးစားရတဲ့လောကီမဂ္ဂသစ္စာတွေကိုဥပ္ပါဘာကတတိပဌာနာမဂ္ဂသစ္စာဆိုပြီးဒီလိုအထက်ကရာဆရာများကခေါ်ထားတယ်။တရိယာမယိရှိဖို့နဲ့ဖြစ်ခြင်းအမဲ့တတိပဌာနာဥပ္ပါဘာကတတိပဌာနာမဂ္ဂသစ္စာဖြစ်ပါတယ်။ယောဂီတော်ကောင်းတွေတို့တရိယာမယိရှိဖို့နဲ့ဖြစ်ခြင်းအတဲ့တို့ဥပ္ပါဘာကတတိပဌာနာမဂ္ဂသစ္စာကိုပထမရှိဥစွာရအောင်ကျူးစားရတယ်။ကျိုးစားလိုက်တဲ့အချိန်ကမှဒုဝိပဿနာဉာဏ်တို့ရဲ့အဆုံးပါဝိပဿနာဉာဏ်လေးကရိုက်တဲ့ခရင်လောကုတ္တရာမဂ္ဂသစ္စာအမြင်ရတဲ့မဂ္ဂတရားကိုရှင်းပါဥဆောင်နေတဲ့ထိုမဂ္ဂသစ္စာဖြင့်ထိုတင်သည့်အတ္တသစ္စာလေးပါထိုချိန်ကမှပေါ်လာမယ်နော်ထိုမဂ္ဂသစ္စာဖြင့်ထိုတင်သည့်အထက်မှာတည့်ရဲ့မျက်မှောက်သိတာကလောကုတ္တရာနိရောဓသစ္စာခေါ်တဲ့အတ္တင်္ဂရတအရင်းကနိဗ္ဗာန်ဖြစ်တယ်ထိုနိဗ္ဗာန်ကိုအရိယမတရားကလက်ပြီးအာရုံယူလိုက်တဲ့အချိန်ကမှသစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်သတ်ထားပြီးဖြစ်တယ်။ပယ်သတ်လိုက်တဲ့အတွက်ကိစ္စတည်းတည်းအားဖြင့်သစ္စာလေးပါးကိုမသိမှုမောဟကျင်းသွားတဲ့အတွက်သိမှုကိစ္စအလိုလိုပြည့်စုံသွားတယ်။ထိုအချိန်ကမှသစ္စာလေးပါးသိခြင်းကိစ္စနှစ်မျိုးပေါ်လာတယ်။နိဗ္ဗာန်ကိုတည့်ရဲ့မြင့်မောက်ပြုပြီးသိတဲ့အတိတ်ကိုတော့အာရမဏပရိဝေဒလို့ခေါ်တယ်။ကိစ္စတည်းတည်းအပြင်သစ္စာလေးပါအပေါ်မှာဖုံးထားတဲ့မောဟကိုမသိအောင်ပယ်ချလိုက်တဲ့အတွက်တည်ခြင်းကိစ္စပြီးသွားတာကိုတော့အာတ္တမောဟပရိဝေဒလို့ဒီလိုခေါ်ပါတယ်။ထိုချင်းကမှပရိဝေဒနှမျိုးရရှိပါတယ်။ဒီပရိဝေဒညာများရရှိအတွက်ယောဂီသူတော်ကောင်းကဒီကုလိုအခြေခံကနေစပြီးတော့ကျိုးစားရပါတယ်။ဘာဖြစ်လို့ကျိုးစားနေရလဲ။မနေ့ကပြောခဲ့တဲ့တရားလေးနည်းနည်းပြန်ဆက်ကြည့်အောင်။စေတနာဘိကဝေအရိယသစ္စာနာနတုဘောဓအပရိဝေဒဧဝမိတန္တိကမတ္တနာတန္တာဝိတန္တသရိဓမ္မမင်းရှိဝတုံမကိစ္စဘိကဝေစေတယံတို့စေတနာအရိယသစ္စာနာအရိယသစ္စာတရား၄ပါးတို့ကိုမမင်းရှိဝငါဖျားဒီလကောင်တုံမကိစ္စသင်္ခေတတို့ဒီလကောင်သန္တုနာရိယသစ္စာနာရိယသစ္စာတရား၄ပါးတို့ကိုအနတုဘောဓအနုဘောဓဉာဏ်ဖြင့်ထိုးထွင်းပြီးမသိခြင်းကြောင့်အနုဘောဓဉာဏ်ဆိုတာကခုနကနာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပိကဉာဏ်ဒီဉာဏ်၅ပါးကိုအနုဘောဓဉာဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်၅ပါးက ဒုက္ခသစ္စာအမြင်ရတဲ့ခန္ဓာ၅ပါးကိုထိုးထွင်းသိတဲ့ဉာဏ်သမုဒ္ဒယသစ္စာအမြင်ရတဲ့ကြောင့်ကျုပ်ဆက်နေနေတဲ့ပြိစ္ဆာသမုပ္ပါသဘောတရားဒီကိုထိုးထွင်းသိတဲ့ဉာဏ်များဖြစ်ကြတယ်။ဒုက္ခသစ္စာသမုဒ္ဒယသစ္စာအမြင်ရနေတဲ့ဉာဏ်နဲ့ဒီတိတိကျကျရှိနေလွန်းလွန်းနဲ့ပြိစ္ဆာမပြီးခင်ဘူးချိန်ခံရစွာထက်ခါတက်ခါရှုပါသုံးတပ်ပါဒီဉာဏ်ရဲ့ပြည့်စုံမှုကိုရရှိနိုင်တဲ့အတွက်အနုနုဘုဒ္ဓရာထေနအနုဘောတော်ဒီနေ့ကရှိတော့တဲ့ကိစ္စမှပြည်ဒီဘာမြတ်စွာဘုရားတက္ကံရှိပါမှကိစ္စလူရင်းကိစ္စပြည့်နိုင်တဲ့အတွက်ထုံညာနှစ်ပါးကိုအနုဘောဓဉာဏ်လို့ခေါ်တယ်။ပရိဝေဒဉာဏ်ကတော့ခုနကပြောခဲ့ပြီးပြီနော်။ဝိပဿနာအခိုက်မှာလည်းအထက်ပိုင်းဝိပဿနာဉာဏ်များကိုပရိဝေဒဉာဏ်လို့ခေါ်ပါတယ်။သတင်းကအဖြစ်ကိလေသာကိုပယ်နိုင်လို့ပရိဝေဒဉာဏ်အစ်စ်ကတော့အရိယာမဉာဏ်အခိုက်မှာပေါ်လာတဲ့အရိယာမဉာဏ်နဲ့ရှင်တွဲနေတဲ့နာမတိတိဉာဏ်ကိုတော့ပရိဝေဒဉာဏ်လို့ခေါ်ပါတယ်။အဲ့ဒီတော့အနုဘောဓဉာဏ်ပရိဝိဒဉာဏ်တို့ဖြင့်ဒီတစ္ဆာလေးပါးကိုထိုးထွင်းမသိတဲ့အတွက်ပါဖြစ်တယ်လေ။ဒီကဝေစိတ္တယံတို့မမြင်စေပါငါဖြာတိလကံဒုမာကင်းစတင်စိတ္တတို့တိလကံသလုံးနာရိယတစ္ဆာနာအရိယတစ္ဆာတရားလေးပါးတို့ကိုအနုဘောဓအနုဘောဓဉာဏ်ဖြင့်ကိုယ်တိုင်းမျက်မှောက်တွင်ခေါ်၍မသိခြင်းကြောင့်အပရိဝိဒပရိဝိဒဉာဏ်ဖြင့်ကိုယ်တိုင်းမျက်မှောက်တွင်ခေါ်၍မသိခြင်းကြောင့်ေဝံဤတော့ကလောဣဒံတိကမတ္တနာဤတော့ရှိလျာလတ်သောတန္တရာခီကလပလောသံသရိတံတခုနန္ဒဝိတံသောဘဝဘဤဘဝဤဘဝမှာသောဘဝသောတပြောင်းပြန်ပြန်ကျင်းလင်းကျက်စပြေသွားကြကြရလေသည်သံသရိတံတခုသောဘဝ၌လည်းပဲဓကဓကကျင်းလင်းကျက်စပြေသွားကြကြရလေသည်နန္ဒဝိတံဒုက္ခနဲ့မှာကျင်းလင်းကျက်စပြေသွားနေကြကြရခြင်းရဲ့အကြောင်းရင်းဒီပါလေဒီလိစ္ဆာလေးပါးကိုသင်္ချင်သားတို့ကငါဖျားကိုအနုဘောဓဉာဏ်ပရိဝိဒဉာဏ်ခေါ်တဲ့ဒီဉာဏ်ကြီးဖြင့်ကိုယ်တိုင်မျက်မှောက်တွေ့ဖို့မသိလို့ဒီသံဃာဝင်ရဲ့ဒုက္ခမှာပြေလွတ်နေကြရတာပါဆိုပြီးဒီလိုဖျားခေါ်ထားတယ်နော်။ဒါကြောင့်သစ္စာလေးပါးမသိခင်ရင်သံဃာဝင်ရဲ့ဒုက္ခကြီးကောင်းမလားမကောင်းနိုင်ဘူး။သံဃာဝင်ရဲ့ဒုက္ခကြီးကောင်းခန့်ခြင်းနဲ့တော်ကောင်းမှရင်ဒီသစ္စာလေးပါးကိုသိအောင်ကြိုးစားအထောက်အမဲ့ဖြစ်တယ်။အဲဒီလိုကြိုးစားအထောက်တဲ့အပိုင်းမှာမနေ့ကပြောခဲ့တဲ့အတိုင်းပဲနေရပုဂ္ဂိုလ်အရှင်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဘာလို့ရတယ်လဲ။သီလကျင့်ခြင်း၊သမာဓိကျင့်ခြင်း၊ပညာကျင့်ခြင်းဆိုတဲ့ဒီကျင့်ခြင်းတွေကိုအရှင်တိုင်းကျင့်ရပါလေ။ဂုခံပါကုငါမသီလထောက်ကြည့်ပြီးပြီ။ဘာနာပါဏလည်းရှုပြီးပြီ။ရှုနေတယ်နော်။ရှုနေတဲ့အချိန်ကမှသူပုဂ္ဂိုလ်တွေကသိကမငြိမ်သေးဘူးဆိုရင်ဉာဏ်အောင်ကြီးဖြစ်တဲ့ဒီအသုံးကြီးပေါ်မင်းကညွှန်ကြခဲ့ပါလေ။အမှန်ရင်းညာသိကတော်တော်လေးငြိမ်လာပြီဆိုလို့ရှိရင်တော့ဘာလုပ်မလဲ။ညည်တတ်တဲ့ဤကိုရှုလို့ရတယ်။ငြိမ်းတာကလည်းအ ਨੇ စုံနိုင်ဝတ်တော့ငြိမ်းပါစေ။ဒီတဲ့ပို့ပြီးတော့တဏှာကြီးတော့အထိငြိမ်းမယ်ဆိုလို့ရှိရင်တော့ပုံပေါင်းပါလေ။အဲဒီလိုရင်တွေ့တဲ့အချိန်ခါမှာတချို့ပုဂ္ဂိုလ်များမှာအခက်ခဲတော့ရှိတတ်တယ်။ဘောရကိုလိုက်ပြီးရှိပါမလားဆိုတဲ့အခက်ခဲလေးတွေခဏခဏမေ့ကြပါလေနော်။လိုက်တော့ခုအပိုင်းမှာတော့မရှိပါနဲ့အောင်းလို့မေတ္တာရက်ခံထားပါလေ။သွားရင်လည်းဝင်လေးရှိ၊ရက်ရင်လည်းဝင်လေးရှိ၊ထိုင်ရင်လည်းဝင်လေးဖြတ်နေတယ်။သွားရင်လည်းဝင်လေးထွက်လေးရှိ၊ရက်ရင်လည်းဝင်လေးထွက်လေးရှိ၊အိပ်ရင်လည်းဝင်လေးထွက်လေးရှိ၊ထိုင်ရင်လည်းဝင်လေးထွက်လေးပဲရှိနေပါနာကျင်ကြက်မှုတွေကပေါ်လာပြီးမခံတာဘူးဆိုလို့ရှိရင်ဘာလုပ်မလဲ။အရိယာကအနည်းငယ်ပြင်ပေးပါ။ပြင်ခွင့်ရှိပါလေ။ပြင်နေတဲ့အချိန်ကမှလည်းဒီဝင်လေထွက်လေမှမမိပြအောင်ဝင်လေထွက်လေလေးပဲဆက်ပြီးတော့အာရုံယူပြီးရှုနေပါ။ဆွလိုက်တဲ့အချိန်ကမှဘာဝနာစိတ်ကတော်တော်လေးငြိမ်းလာပြီးတဲ့နောက်ဝင်လေထွက်လေရေထွက်တဲ့နည်းစနစ်ကိုဆွလိုက်။ဆွပြီးတော့တော့ဘုကဘာလုပ်ရမလဲ။ဆွတဲ့စင်တဲ့ပြီးပြုလုပ်ရမယ်လုပ်ငန်းခွင့်ကိုဘုရားရှင်ကဒီကံဝအတ္တတံတောဒီကံအတ္တသမိတိဘသနာတိဒီကံဝပတ္တတံတောဒီကံပတ္တသမိတိဘသနာတိဒီကံဝရှိသောမူလီအတ္တတံတောဝန္တလေးကိုဖြစ်စေခဲ့သည်ရှိသောဒီကံရှိသောအတ္တတံတောတိဝန္တလေးကိုဖြစ်စေဤဟု၏ပတ္တနာတိကိုယ်ပဲပြပြန်သည်ဒီကံဝရှိသောမူလီပတ္တတံတောထွက်တလေးကိုဖြစ်စေခဲ့သည်ရှိသောဒီကံရှိသောပတ္တတံတောတိထက်လေလေကိုဖြစ်စေဤဟုစေပတ္တနာတိကွယ်ပဲပြပြတိဒီလိုဖွင့်ထားရှိရာကိုသိအောင်ကြိုးစားအထုတ်ဖို့နံပါတ်၁အဆင့်ဖွင့်ထားတယ်ဒုတိယတစ်ဆင့်ကျတော့ရတံဝအတ္တတံတောရတံအတ္တတမိတိပသနာတိရတံဝပတ္တတံတောရတံပတ္တတမိတိပသနာတိတို့ရင်လည်းအသက်ရှိတဲ့အခါတို့ရင်လည်းတို့တယ်လို့သိအောင်ကြိုးစားအထုတ်ပါလို့ဒီလိုမြတ်စွာဘုရားညွှန်ကြားထားတယ်ဒီစက်ကအရှင်နဲ့အတူနှစ်ခုပေါ့နံပါတ်၁ကအရှင်နံပါတ်၂ကအတူရှင်ရဲဆိုတာကဘာလဲတူရဲဆိုတာကဘာလဲဒီလိုတော့မေးကြပါလေဒီမိလေးတွေမှာအယူဆလေးတွေနည်းနည်းလေးတော့ရှုပ်ထွေးတတ်တဲ့သဘောရှိတယ်ဘုန်းကြီးတို့ဒီအာနာပါနသတိပရမတ်ကိုအာယုံပြုတဲ့ကမ္မထာလား ဉာဏ်ကိုအာရုံပြုတဲ့ကမ္မထာလာလို့ကမ္မထာလေးကိုခွဲတန်းချလိုက်တဲ့အပိုင်းကမ္မထာလေးစက်ကိုခွဲတန်းချလိုက်တဲ့အပိုင်းမှာအာနာပါနကမ္မထာနဲ့ပညာကိုအာရုံယူပြီးရှုပွားသုံးသပ်ရတဲ့ကမ္မထာအမျိုးအစားတွေမှာပါပါတယ်ကမ္မထာပိုင်းမှာပညာကိုအာရုံယူပြီးတော့ရှုပွားသုံးသပ်ရတဲ့ကမ္မထာတစ်ခုဖြစ်ပါတယ်ပရမတ်ကိုအာရုံယူပြီးရှုပွားသုံးသပ်တဲ့ကမ္မထာမဟုတ်သေးဘူးနော်အဲဒီပြညာကိုအာရုံယူပြီးတော့သုဒ္ဓသာသမာဓိဆရာသမာဓိတော်ပြီးတဲ့အချိန်ခါကျတော့မှကာယ ानु ပါဒနာတတိပဒအနည်းနဲ့မြတ်စွာဘုရားကရှေ့ဆက်ပြီးဝိပဿနာရှုပုံကိုဟောကြားမှာဖြစ်ပါတယ်။ဒါကြောင့်ဒီနေရာမှာအရှင်နဲ့အတူဆိုတော့ကဘာပြောတာလဲ။အသက်ရှင်နေတာကိုရှည်တယ်။အသက်ရှင်ဉာဏ်ကိုကျိုးတယ်လို့ပြောရတယ်။ဘလောက်ရှည်တယ်ဘလောက်ကျိုးတယ်ယောဂီပုဂ္ဂိုလ်ကဒီပိုင်းလေးမှာမဆန်းဖြစ်ပါနဲ့။ဆန်းဖြစ်နေမယ်ဆိုလို့ရှိရင်တော့ထိုယောဂီပုဂ္ဂိုလ်မှာသမာဓိပြတ်သွားတတ်တယ်။